Welcome to the Voice of America in Burmese.
Minglam nang khin ma sha. Washington ro VOA American tang ga ni 2020 August la 31 ye. Tanin la ni manai khin season dwe go Myanmar san lo chain manai 6 nai ga ni 9 nai thi. Line no meter 24 40 ne 51. Line la meter 190 ro ga ni thon lwin pe ni ba bi. Jama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်။အိန္ဒိယနိုင်ငံမှာတနင်္လာနေ့ကကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ 9,900 နီးပါးဖြစ်သွားပြီးဒါဟာကမ္ဘာမှာဒီကာယောဂါဆဖြစ်ချိန်ကစပြီးတရက်အတွင်းအကူးစက်ခံရသူအများဆုံးဆန်းချိန်တင်သွားပါတယ်။တရက်ကိုအကူးစက်ခံရသူ 9,000 ခွဲကျော်ဖြစ်နေတာအခုဆို၄ရက်ဇက်တက်ရှိနေပါပြီ။လူရေ 1.4 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာဒီယောဂါအကူးစက်မှုတက်တဲ့အများဆုံးပါ။အိန္ဒိယနိုင်ငံမှာအကူးစက်ခံရသူက3000ခွဲကျော်ရှိပြီးသေဆုံးရသူက6000ခွဲနီးပါးရှိနေပါတယ်။ဥရောပတိုက်ကမြို့ကြီးအတော်များများမှာတော့ကူးစက်မှုနောက်တစ်ချီပြန်တွေ့လာရခြင်းကစပြီးကိုဗစ် -19 အတွက်ကန့်သတ်မှုတွေပြန်ပြီးချထားတာကိုကန့်ကွက်တဲ့ဆန္ဒပြမှုတွေစနေနေ့ကတွေ့နေရပါတယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာတနင်္လာနေ့မှာ25သန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက8သိန်းခွဲနီးပါးရှိနေပါတယ်။အမေရိကန်နိုင်ငံမှာတော့အခုဆက်ခံသူ6သန်းနီးပါးနဲ့သေဆုံးရသူ2သိန်းနီးပါးရှိပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာလူမဲရင်အသက်လည်းအရေးပါတယ်ဆိုတာကိုပြသတဲ့ Black Lives Matter ဆန္ဒပြသူတွေနဲ့သမ္မတ Donald Trump ကိုထောက်ခံသူတွေကြားအရေးကြီးဖြစ်ပွားရာကနေစနေနေ့ညပိုင်းမှာအမျိုးသားတဦးသက်နှစ်မှန်သေဆုံးခဲ့ရပါတယ်။သမ္မတကိုထောက်ခံသူတွေအပြစ်ပါတဲ့ရန်နဲ့ချီတဲ့ truck ကားတွေမြို့ထဲဝင်လာခဲ့ပြီးတချို့ကကားပေါ်ကနေရန်စုံဆေးထည့်ထားတဲ့တနတ်တွေနဲ့ပစ်ခဲ့တဲ့အတွက်လမ်းပေါ်ကဆန်းသပြသူတွေကလည်းရရပစ္စည်းတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ကြတာပါ။အဒီကယုံတွင်တနတ်တံတွေကြားခဲ့ရပြီးလူတဦးရင်ပတ်မှာတနတ်ထိမှန်လာတွေ့ခဲ့ကြတဲ့အချိန်ဆေးကုသမှုပေးပေမဲ့တည်ဆုံသွားကြောင်းရဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်။ Portland ရဲချုပ်ကတော့ဒီလိုအကြမ်းဖက်မှုကလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့ဒီကိစ္စအတွက်တာဝန်ရှိသူကိုဖမ်းမိဖို့ကြိုးစားနေတယ်လို့ပြောပါလေ။မေ25ရက်မင်းနီဆိုတာပြည်နယ်မင်းနီယာပိုးလစ်မြို့မှာလူမဲမျိုးသား George Floyd လူပြူရဲဖမ်းထားစဉ်တေဆုံးခဲ့တဲ့နောက်ပိုင်းရဲတွေရဲ့ရက်စက်တဲ့လုပ်ရနဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရေးအတွက်ဆန္ဒပြမှုတွေဟာ Portland မြို့မှာဖြစ်ပွားနေတာအခုဆို3လရှိပါပြီ။Belarus နိုင်ငံမှာသမ္မတ Alexander Lukashenko ရဲ့66နှစ်မြောက်မွေးနေ့ကျောက်တဲ့တနင်္လာနေ့မှာလေတောင်းနဲ့ချီတဲ့ပြည်သူတွေကသမ္မတနှုတ်ထွက်ပေးဖို့မြို့တော် Minsk မှာဆက်ပြီးဆန္ဒပြတောင်းဆိုနေကြပါတယ်။မဲမသမာမှုတွေရှိနေတယ်လို့ကြေကြေပြန့်ပြန့်ပြောနေတဲ့ဩဂုတ်လ9ရက်ရွေးကောက်ပွဲမှာသူနိုင်ရချောင်း26နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတလူကာရှန်ကိုကကြေညာခဲ့တာဖြစ်ပြီးမဲမသမာမှုတွေရှိတယ်ဆိုတာကိုလည်းသူကလက်မခံပါဘူး။ရွေးကောက်ပွဲမှာအဓိကပြိုင်ဖက်ဖြစ်တဲ့အတိုက်ခံခေါင်းဆောင်ဆဗီယလနာတီရှန်နော့စကယာကတော့ဒီရွေးကောက်ပွဲရလဒ်ကိုသူဘယ်တော့မှလက်ခံမှာမဟုတ်ကြောင်းလစ်သူရေးနီးယားနိုင်ငံကိုထွက်မပြေးခင်မှာပြောခဲ့တာပါ။ပြပကိုထွက်ပြေးရတာကလည်းသူ့သားသမီးတွေလုံခြုံရေးကြောင်းလို့ပြောပါတယ်။ဘယ်လာရုစ်နိုင်ငံမှာရွေးကောက်ပွဲရလဒ်အကျဉ်းချခဲ့ခြင်းကစပြီးဆန္ဒပြမှုတွေနဲ့မတည်မငြိမ်ဖြစ်နေတာပါ။တနင်္လာနေ့မှာလည်းသမ္မတနေပတ်လည်မှာဆန္ဒပြကြတာဖြစ်ပြီးထောင်ကားတွေမိသက်ပိုက်ကားတွေနဲ့အသင့်ရှိနေတဲ့ရဲတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ဖန်ခါသူကအ ਨੇ ဆုံး180လောက်ရှိပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့တနင်္လာနေ့မှာသမ္မတလူကာရှန်ကိုကိုတယ်လီဖုန်းဆက်ပြီးမွေးနေ့ဆုတောင်းပေးခဲ့တဲ့အပြင်မော်စကိုကိုအလဲလာဖို့ပါဖိတ်ခေါ်ခဲ့ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာဆန္ဒပြသူတွေစနေနေ့က Reichstag ဂျမန်လက်တော်အဆောက်အဦကိုဝင်ရောက်စီးနှင်းဖို့အတွက်ကြိုးစားခဲ့တာဟာနိုင်ငံဒီမိုကရေစီပြရုပ်ကိုတိုက်ခိုက်တဲ့လက်မခံနိုင်စရာဖြစ်ရတဲ့ခုဖြစ်ကြောင်းဂျာမနီသမ္မတ Frank Walter Steinmeier ကတနင်္လာနေ့မှာပြောပါလေဒီလိုကိစ္စမျိုးကိုဘယ်တော့မှလက်ခံမှာမဟုတ်ကြောင်းလဲသမ္မတက Instagram မှာရေးပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတားဆီးဆန်ရဂျာမနီဆိုအထုတ်ပြန်တဲ့ကန့်သက်ချက်တွေကိုလက်မခံတဲ့ဆန္ဒပြသူ 38,000 လောက်ဟာစနေနေ့ကဘာလင်မြို့တော်မှာစုဝေးဆန္ဒပြရကနေညနေပိုင်းလောက်မှာအခုလိုဖြစ်ပွားခဲ့တာပါနောက်ပိုင်းမှာတော့လူချင်းခတ်ခွာခွာနေဖို့ထုတ်ပြန်ချက်ကိုမလိုက်နာတဲ့အတွက်လို့ပြောပြီးရဲတွေကဆန္ဒပြသူတွေကိုလူစုခွဲခဲ့ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 1233ညဘိုင်းလိုမီတာ40 kHz 9133ညဘိုင်းလိုမီတာ57 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင်။
တော်ဝင်းမဲမှာတနင်္လာနေ့မနေ့ VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးကြောပြနေပါတယ်။မြန်မာနိုင်ငံထဲကိုဗစ်ပိုးထွက်တွေ့သူအခုနောက်ဆုံးမနေ့ညထုတ်ပြန်ချက်အရ26ဦးရှိပြီးအများစုကကူးစက်မြန်နေတဲ့ရခိုင်ပြည်နယ်ကဖြစ်ကရခိုင်ခီးတွားရွာဆိုရင်မရှိသူရန်ကုန်က2ဦးလည်းပါပါတယ်။တခွဲနမူနာပေါင်း1253ခုကိုမနေ့ကစစ်ဆေးခဲ့တာမှာအခုလိုထပ်တွေ့လာကြောင်းတနင်္ဂနွေလုံးမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း985ယောက်ရှိသွားပြီးတဦးပြန်ကောင်းလာတာကြောင့်စုစုပေါင်းပြန်ကောင်းလာသူကထပ်ဝက်ခံအဖြစ်352ဦးအထိရှိကြောင်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကမနေ့ည7နာရီမှာထုတ်ပြန်လိုက်ပါတယ်။ဒီကူးစက်ခံရသူအလုံးဟာပြပခီးသွားရာဇဝင်မရှိကြဘဲဘဲကကူးစက်မှမသိတဲ့လူနာ2ဦးကလွယ်ပြီးအလုံးကပြည်ရင်းပိုးကူးဆက်စစ်ဆေးတွေ့ရှိထားသူတွေနဲ့ထိတွေ့ခဲ့သူဒါမှမဟုတ်ကူးဆက်မြန်ရခိုင်ခီးသွားရာဇဝင်ရှိထားကြသူတွေပါဒီထူးခြားတဲ့လူနာနှူးကတော့ရန်ကုန်ပစွန်တော်ကအသက်32နှစ်ကျော်နိုင်ငံသားသွားဖို့ပိုးစစ်သူအမျိုးသားတူနဲ့မင်္ဂလာတုံကအသက်68နှစ်ကျော်မြောက်ကလာဆေးရုံမှာတန်တရားလူနာဖြစ်စောင့်ကြည့်ခံရတဲ့အမျိုးသမီးဖြစ်ပါတယ်နောက်ဆုံးပိုးတွေ့သူအများဆုံးဖြစ်တဲ့ရခိုင်ပြည်နယ်က22ယောက်ပါခဲ့ပြီးကျန်9ယောက်ကရန်ကုန်တိုင်းကပါ။ရခိုင်ပြည်နယ်က21ယောက်ထဲမှာလဲစစ်တွေကအများဆုံး10ယောက်၊ပေါက်တော့က6ယောက်၊မင်းပြားက4ယောက်၊ပုံနာကျုံက2ယောက်နဲ့ကြောက်တော်က1ယောက်ဖြစ်ပါတယ်။ရန်ကုန်တိုင်းမှာကျန်တဲ့ဒီနေ့ပိုးတွေ့သူတွေကတော့လှိုင်က2ယောက်နဲ့မြောက်တကုံမြို့က1ယောက်စီဖြစ်ပါတယ်ခင်။လာမယ့်ရွေးကောက်ပွဲကိုယ်စားလှယ်စီရင်ထွက်လာချိန်မှာရခိုင်ပြည်နယ်လွှတ်တော်မှသူကတော့တားဖြစ်သူတက်မတော်ပုံမူဟောင်းအေးအေးရခိုင်တက်ဆဲဝင်သွားလို့ရွေးကောက်ပွဲပြိပင်ခံလိုက်ရပါတယ်။ကြောက်ဖြူမြို့နယ်မှာဦးဖိုးဆန်ရဲသားတန်ချက်ကတက်ကပုံမှုအောင်မြင်ဆုံးအနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကူးပြောင်းသွားလို့လက်ရှိသူ့မဲဆန္ဒနယ်မြေအမှတ်နှစ်မှာဝင်ပြန်မှုပယ်ဖျက်ခံလိုက်ရတာပါလို့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရကဆိုပါတယ်။ကြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရခိုင်မှာမဲအများဆုံးနိုင်ခဲ့ပြီးရခိုင်လွှတ်တော်ကိုအခုဦးဆောင်ထားတဲ့ဒီ ANP ပါတီပြောခွင့်ရဒေါ်အင်းနုစင်ကအခုလိုညင်းလိုက်တာအတွက်အထောက်အထားမပေးလိုက်ဘူးလို့ဆိုပါတယ
်။ဦးဖိုးဆန်ကိုတီတောင်စုကော်မရှင်ကနေပြီးတော့ဒီ2020ရွေးကောက်ပွဲပုံစံလေးလောင်းဖြစ်ကပေးဖြတ်တယ်ဆိုတော့အကြောင်းကြားစာကိုခရိုင်ကော်မရှင်ကခေါ်ပြီးတော့ပြောတယ်တဲ့
ရှင်းနေလဲရှိတဲ့တော့အင်းနုစင်ကရွေးကောက်ပွဲဥပဒေပုံမှာ30ဒိုင်ရင်မုတ်ဖြစ်တဲ့တောင်းကျန်းသူနဲ့ဆက်သွယ်ရှိတယ်ဆိုတာနဲ့ညီဆွနဲ့ဆိုပြီးအခုလိုလွှတ်တော်ပုံစံလေးလောင်းစင်းကနေပေးဖြတ်လိုက်ပေမဲ့ခရိုင်ရုံးကအထောက်အထားမပေးလိုက်ဘူးလို့ဝေဖန်လိုက်ပါတယ်ဒါအပြင်တော့အင်းနုစင်ကပဲဦးဖိုးဆန်အနေနဲ့လည်းအခုလိုသူ့သားနဲ့ဆက်သွယ်မရှိကြအောင်ရွေးကောက်ပွဲကော်မရှင်ကိုပြောလာပြီးဖြစ်တဲ့နောက်အယူခံတင်ခဲ့ရမှာလည်းဒီကော်မရှင်ဘက်ကလက်မခံခဲ့ဘူးလို့ပြောတာကြောင့်ဆိုပါတယ်။တရုတ်နိုင်ငံရဲ့ထိုင်ဝမ်အသိမှတ်မပြုရေးကိုဆန့်ကျင်ပြီးချက်နိုင်ငံအထက်လွှတ်တော်ဥက္ကဋ္ဌနဲ့အဖွဲ့ထိုင်ဝမ်ကို6ရက်တာခရီးမနေ့ကစရောက်သွားပါတယ်။ဒီလွှတ်တော်ဥက္ကဋ္ဌမီလော့စ်ဗီဆီလ်ကဒီခီးစင်ကချက်နိုင်ငံဒီမိုကရေစီပြောင်းလဲကိုဦးဆောင်ခဲ့တဲ့ကွယ်လွန်သူငြိမ်းချမ်းရေးနိုဘယ်ဆုရှင်ဗာကလတ်ဟာဗာရဲ့စိတ်ဓာတ်ကိုဂုဏ်ပြုဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီခီးစင်ကနှစ်ဖက်အကြားစီးပွားရေးနဲ့ရင်းချိန်မှုချိတ်ဆက်မှုတွေအကြောင်းအစ်စ်မြင့်ဆုံးဆွေးနွေးဖလှယ်ကြမယ်ပထမဆုံးပွဲပါလေးလာသုံးသက်သူတွေကတော့တရုတ်နိုင်ငံရဲ့သူ့တနိုင်ငံတဲ့အသိမှတ်ပြုရေးအတင်းဖီအားပေးလုပ်တဲ့တန်တမာရေးချက်နိုင်ငံမှာတော့မအောင်မြင်တော့ဘူးဆိုတာကိုဒီခီးစင်ကပြလိုက်ကြလို့ VOA ကိုရှင်းပြပါတယ်ဒါပေမဲ့ချက်နိုင်ငံဖွဲ့ဝင်ဖြစ်တဲ့ဥရောပသမဂ္ဂတစ်ခုလုံးကနောက်ကလိုက်လို့မလားဆိုတာကတော့စောင့်ကြည့်ရအောင်ပါလို့ဒီသုံးသက်သူတွေကဆိုပါတယ်ချက်နိုင်ငံအနေနဲ့One China Policy လို့ခေါ်တဲ့တရုတ်နိုင်ငံတခုရဲ့အသိမှတ်ပြုရေးကိုတရားဝင်လက်ခံထားပြီးမဲ့ထိုင်ဝမ်နဲ့တော့အလို့သဘောဆက်ဆံရေးထားရှိလာခဲ့ပါတယ်။ကမ္ဘာဘောလုံးကျော်မော်လိုင်နယ်မက်ဆီရဲ့ဘာစီလိုနာအသင်းစာချုပ်တတမကုံသေးဘူးလို့လာလီဂါစပိန်အမှတ်ပေးဘောလုံးကြိုင်ပွဲကထုတ်ပြန်လိုက်ပါတယ်။အခုလိုထုတ်ပြန်လိုက်တာကမက်ဆီအနေနဲ့ဒီဘာစီလိုနာကလပ်အသင်းကနေနှုတ်ထွက်ခြင်းကြီးလို့ထင်မှတ်မထားတဲ့ကြေညာချက်ထွက်လာပြီးဂျပန်တွင်းနဲ့သူ့ဘောလုံးရာသီမတိုင်ခင်ကျန်းမာရေးစစ်ဆေးဖို့ပြက်ကွက်ပြီးနာယီပိုင်းတွင်ထွက်လာခဲ့တာပါ။အာဂျင်တီးနားနိုင်ငံသား33နှစ်အရွယ်မက်ဆီနဲ့အခုလိုကျမ်းမာရေးစစ်ဆေးဖို့မလာရောက်တာကသူ့ဘောလုံးတက်တန်းတစ်လျှောက်လုံးတွဲလာခဲ့တဲ့ကလပ်အသင်းကလည်းနှုတ်ထွက်ဖို့အပြတ်ဆုံးဖြတ်ထားတာကိုရည်ညွှန်းနေတယ်လို့သုံးသက်သူတွေကဆိုပါတယ်။နှစ်လိုက်ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကို6ကြိမ်စခုခဲ့တဲ့မက်ဆီနဲ့ကတော့စာချုပ်ထဲကအပိုက်တစ်ပိုက်ရငွေအရောပေးကြမလို့ပဲရွှေပြောင်းခွင့်ရှိထားတယ်လို့ဆိုပါတယ်။ဒါပေမဲ့ဘာစီလိုနာနဲ့အခုလာလီဂါတို့ကတော့အခုလိုလုပ်ပိုင်ခွင့်မရှိဘူးလို့ညင်ထားပါတယ်။ဒီစပိန်ဘောလုံးကြိုင်ပွဲအုပ်ချုပ်ရေးဖွဲ့ကဘာစီလိုနာအနေနဲ့မက်ဆီရဲ့တောင်းဆိုချက်ကိုခွင့်ပြုပေးနိုင်တဲ့တခုတည်းသောနည်းလမ်းကတော့သူ့အနေနဲ့အမေရိကန်ဒေါ်လာ833ဒံအကျော်ပေးဖို့အချက်ကိုလုပ်ပေးမှာဖြစ်မယ်လို့ဆိုပါတယ်ခင်ဗျ။ စနေလာမနက်ခင်းသတင်းတွေကိုဒေါက်ခင်းမျိုးသက်နဲ့ကျွန်တော်ဝင်းမင်းကြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ခဏတွေကိုနားဆင်ရတော့မှာပါခင
်ဗျရခိုင်ပြည်နယ်စစ်တွေမှာ COVID-19 ကူးစက်ခံထားရသူတွေအတွက်နောက်ထပ်ပြင်ဆင်ထားတဲ့ဂရင်းနေရာ130ချမ်းရှိနေပြီးဒီထက်များလာရင်တော့စစ်တွေတက္ကသိုလ်မှာတိုးချဲ့ဖို့နောက်ဆုံးအဆင့်အနည်းနဲ့အိမ်မှာပဲထားပြီးကုသမှုပေးဖို့အထိစဉ်းစားသုံးသပ်နေတဲ့အကြောင်းတင်ပြပါမယ်။ဒီမှာတင်ကြီးထိုက်ပါ။မြန်မာနိုင်ငံတွင်း COVID-19 ကူးစက်မှုအများဆုံးဖြစ်တဲ့စစ်တွေကဂရင်း900ဆန့်ဆေးရုံကြီးမှာတနင်္ဂနွေနေ့အထိ COVID-19 ကူးစက်ခံရသူလူပုတ်ကို182ဦးကိုကုသဆောင်ရှောက်မှုပေးနေပါတယ်။နောက်ထပ် COVID-19 ကူးစက်ခံရသူတွေအတွက်ဂရင်းနေရာ130ထပ်ပြီးပြင်ဆင်ထားတယ်လို့စစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်က VOA ကိုပြောပါတယ်
။အဲကျွန်တော်တို့ကလေပထမက100နောက်100ပေါ့။အဲတော့စူရာကျော်ကဒီမှာ200ပေါ့နော်။200ရေသူနာပြည်သူနာကျောင်းက40ဆို240ပေါ့။အဲ240မှာကျွန်တော်တို့ကအခုဒီနေ့ညနေထွက်တဲ့ရှင်းအောင်တဲ့ပေါင်းရေကျော်180ပေါ့နော်။အဲဆိုတော့ဒီမှာကျွန်တော်တို့ကအဲဆေးရုံမှာ60ခါဘူးဒါရှိသေးတယ်ပေါ့။အကြိမ်နဲ့ဒီနေ့ဘူအများရင်တော့ကျွန်တော်တို့ဟိုတိုင်းရင်းစီးရုံမှာ50အစားရှိပါတယ်။အဲ့တော့ကျွန်တော်တို့ရဲ့ဂရင်းလုတ်အထမ်းမဲ့ဂရင်းလုတ်ကလည်းကျွန်တော်တို့130ခန့်ရှိပါတယ်ကြ
။ဒီထက်ပိုပြီးလိုအပ်လာရင်တော့စစ်တွေတက္ကသိုလ်ကိုအသုံးပြုဖို့ဆွေးနွေးထားပြီးစီးရုံမှာလက်ရှိတက်ရောက်ကုသသူတွေတဲကယောဂါတက်တာသူတွေကိုတီးခြားခွဲပြီးနေရာပြောင်းရွှေ့ဖို့ကိုလည်းစီစဉ်ထားပါတယ်။တကယ်လို့လိုအပ်လာခဲ့ရင်တော့အိမ်မှာပဲထားပြီးကုသမှုပေးဖို့အထိဆွေးနွေးထားတယ်လို့ပြောပါတယ်
။ကျွန်တော်က home process ကို home မှာထားပြီးတော့ယောဂဖြစ်လာတယ်ဆိုရင်ဒါဆေးရုံကို contact လုပ်ပြီးတော့ဒါအဲ့ဒါဖုန်းနဲ့တော့လည်းကောင်းဆေးရုံတို့ဒါကျွန်တော်ဆေးရုံအမြူလန်သွားချူတာလည်းကောင်းပါတော့။အဲအဲ့လိုမျိုးကတော့ဒါကျွန်တော်တို့ပြည်တော်စုအဆင့်နဲ့ကျွန်တော်ပြည်နယ်စုဆိုတာလူကြီးများကလည်းအဲအဲ့ဒီဟာကိုပဲအထူးဥစ္စာပြီးတော့ဒါဆွေးနွေးနေကြတယ်ဆိုတာဒါရှိပါတယ်။နော်အဲ့လိုမျိုးဟိုနောက်ပိုင်းတကယ်ဟိုများလာမယ်ဆိုရင်ဒါမျိုးအဲချင်းနိုင်တယ်လို့လည်းဒါဟိုပြောလို့ရတဲ့နေရာတခုရှိတယ်ပေါ့နော
်လက်တလုံးအချိန်နေမှာတော့ COVID-19 ကူးစက်ခံရသူပုံကိုယ်တွေကိုအိမ်မှာထားပြီးကုသမှုပေးရမယ်အခြေအနေမရှိသေးကြောင်းနဲ့ဆေးရုံမှာကျန်းမာကုသမှုပေးတာကယောဂါပြန့်ပွားကူးစက်မှုကိုပါထိချုပ်ဖို့ရည်ရွယ်ဆောင်ရွက်တာလို့စစ်တွေဆေးရုံအုပ်ကြီးကပြောပါတယ်အခုရခိုင်က COVID-19 ကူးစက်မှုကပြန်ပွားမှုနှုံများပြီးယောဂပြင်းထန်မှုနည်းတယ်ဆိုပြီးပြောဆိုနေကြတဲ့အပေါ်မှာလဲစစ်တွေဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကသတိပေးပါတယ်
။ဟိုအားကြီးလည်းမကြောက်ပါနဲ့။ဒါဆိုလုံးဝမကြောက်ဘူးလည်းမနေပါနဲ့နော်။အဲ့တော့ဆိုတာတော့ဒီကူးစက်မှုမရှိအောင်ချိန်ချောင်းအောင်လေကူးစက်မှုမရှိအောင်တော့ဒီနေရာမှာဖြစ်ပါတယ်။အဲနောက်ပြီးတော့အခုပြောချင်တာကဒီကျွန်တော်တို့လေးဟိုတက်တဲ့ဒီနာမျိုးရဲ့အနေအထားကြီးအခုလက်ရှိကျွန်တော်တို့ကတူဝစ်ပေါ်တော့နှစ်ပတ်လောက်ပဲရှိတဲ့အချိန်ကျွေးမှာဒီလိုဖြစ်ပေမဲ့အဲနောက်တစ်ပတ်ပေါ့အသက်ပြည့်လို့နေရာမျိုးမှာယောဂရဲ့ဟိုကြောက်လဲမှုကဘယ်လိုဖြစ်လဲဆိုတာကျွန်တော်တို့ကဟိုအတိအကျမတွန်းနိုင
်စစ်တွေဆေးရုံကြီးမှာတော့ COVID-19 လူနာတွေနဲ့ COVID-19 လူနာမဟုတ်သူတွေကိုတီးခြားအဆောင်တွေခွဲထားပြီးဆေးရုံသုံးပစ္စည်းတွေဆေးရုံဝန်ထမ်းတွေလည်းခွဲခြားထားပါတယ်ကုသရေးပိုင်းအတွက်နောက်ထပ်ရောက်လာမယ့်အကူအညီတွေလည်းရှိတာကြောင့်လုံလောက်မှုရှိမှာပါလို့ဆေးရုံအုပ်ကြီးဒေါက်တာဇော်လွင်ကပြောပါတယ်။မြန်မာနိုင်ငံမှာအခုအချိန်ထိ COVID-19 ကူးစက်ခံရမှုရှိမရှိကြေကြေပြန့်ပြန့်မစစ်ဆေးနိုင်သေးပါဘူး။ဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆက်မှုရှိသူတွေကိုပဲတီးတန့်ခွဲထုတ်စစ်ဆေးနေတာဖြစ်ပါတယ်။လက်ရှိအချိန်ထိ COVID-19 စစ်ဆေးထားသူတနင်္ဂနွေနေ့အထိ36,000နီးပါးရှိပြီးပိုးကူးစက်ခံရသူ985ဦးတွေ့ရတာပါ။စောင့်ကြည့်နေရသူက9624ဦးရှိပြီးလက်ရှိအချိန်ထိ COVID-19 ကြောင့်သေဆုံးသူ6ဦးရှိတယ်လို့အစိုးရကထုတ်ပြန်ထားပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံကတချို့သောမွတ်စလင်တွေနဲ့ဟိန္ဒူတွေဟာမှတ်ပုံတင်တစ်ခုလက်ဝဲပိုင်ဆိုင်ခွင့်ရဖို့ကိစ္စမှာခွဲခြားဆက်ဆံခံနေရတယ်လို့မြင်ကြပြီးအမေ2020ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့မှတ်ပုံနေမရှိလို့အခက်ကြုံနေရတာကိုညှိတွားပြောကြတဲ့အကြောင်း AFP သတင်းတပုတ်ကိုပြောပြခြင်းပါတယ်။အရွေရောက်သူလူငယ်တန်းချီရှိတဲ့မြန်မာနိုင်ငံမှာမိတိလာမျိုးကအစ္စလမ်ဘာသာဝင်မတ်မီတန်နာမောင်လဲပါဝင်ပြီးဒါမဲ့နိုဝင်ဘာရွေးကောက်ပွဲမှာပထမအဆုံးအကြိမ်မဲပေးခွင့်ရဖို့ရင်ခုန်နေခဲ့သူပါ။သူအသက်18နှစ်ပြည့်ပြီဖြစ်ပေမဲ့မှတ်ပုံနေသွားလို့တော့လေအခုထိမှတ်ပုံနေထုံမပြေးတာကြောင့် ဒီရွေးကောက်ပွဲမှာမဲပေးခွင့်မရတော့မှကိုစိုးရိမ်နေပါတယ်တက်တူရွယ်လူဗုဒ္ဓဘာသာဝင်လူငယ်တွေမှတ်ပုံနဲ့အလွယ်တကူရနေခြင်းမှာဘာသာကြားဖြစ်တဲ့သူကိုမြို့နယ်လာဝကအရာရှိတွေကတနှစ်ကြာလာတဲ့အထိမှတ်ပုံနဲ့ထုံမပေးတာကခွဲခြားဆက်ဆံတယ်လို့ခံရကြောင်းပြောပါတယ်
ဘုဘလေးရကျွန်တော်သူများလေးရရကိုလေးရရကျွန်တော်ပေါ့ရွေးလူချင်းမှာသူလေးရှိကိုလေးရှိဖြစ်ကျွန်တော်အကြောင်းပါဆိုလို့ရှင်ဒီတောင်းမှာတရာဝင်းလေးဟုတ်တယ်မလားအကုန်လုံးလုတ်ပြရဆိုလို့ရှင်ဘာသာကြားရေးမှာခွဲကြတယ်လို့ပြောလုတ်ပြပါခဏပေါ့အကုန်လုံးလုတ်ပြအောင်ပေါ့ဘာသာရောခွဲကြရင်လူခံစားမှာပေါ့ကိုလေးဒီတိုင်းမှာနေရာလေးလေဘာသာကြားရေးပါရှိရှိပိုင်လို့ရှင်အုပ်ချုပ်သူ
မြန်မာနိုင်ငံကမွတ်စလင်အများစုဟာမှတ်ပုံနဲ့တကူရဖို့လာဝကဝန်ထမ်းတွေကိုလက်ထိုးနေရတယ်လို့မိဒီလာမြို့ကန်မွတ်စလင်တချို့ကပြောပါတယ်မှတ်ပုံနဲ့တကူရဖို့အတွက်အ ਨੇ စုံကျန်ငွေ5သိန်းပေးရတယ်လို့ AFP ကိုပြောပါတယ်။ဒါပေမဲ့အမည်မဖော်လိုတဲ့လာဝကအရာရှိတဦးကတော့ဒီဆူဆွဲချက်တွေမဟုတ်မှန်ကြောင်းညင်းဆိုပါတယ်။မြန်မာတနင်္ဂနွေလို့မှမွတ်စလင်လူဦးရေ 4.1 ရာခိုင်နှုန်းကျော်ရှိတာပါ။2015ရွေးကောက်ပွဲအပြီးမျှော်လင့်ချက်ထားခဲ့ပေမဲ့ခွဲခြားဆက်ဆံမှုရှိနေတဲ့ကိစ္စမှာစိတ်တက်ကြစရာတွေကြုံလာရတယ်လို့မိဒီလာမျိုးကဗလီဆီယာတဦးဖြစ်တဲ့ဦးမောင်ချိုးကပြောပါတယ်
။လော်ဆန်းစုကြီးတက်လာတော့အများကြီးမျှော်လင့်တာပေါ့လေ။သူတက်လာရင်တော့ဒီလိုဖြစ်လာမယ်ဆိုတော့အဲ့တော့အခုသူတက်လာတော့အဲ့လိုဖြစ်မလာတော့အများကြီးစိတ်ပြက်တယ်စိတ်ပြက်တယ်စိတ်တက်လည်းကြရတယ်ပေါ့ကျွန်တော်2020ကိုအခုဒီစိတ်ထဲမှာမရှိသေးဘူးကျွန်တော်အများဆုံးမွတ်စလင်တွေရဲ့ပါဇက်ကတော့မဲမပေးကြဘူးကျွန်တော်တို့ကတော့လိုက်ပြီးတော့ဘသူဖြစ်ဖြစ်မဲပေးဖို့အဲ့တော့ပြန်ပြီးစော်ဩနေရတာပေါ့လေ
မွတ်စလင်တွေသာမကလူကြီးနှစ်သိန်းခွဲကျော်ရှိတဲ့မြန်မာနိုင်ငံကဟိန္ဒူဘာသာဝင်တွေဟာလည်းမှတ်ဖို့နေကိစ္စမှာခွဲခြားဆက်ဆံတာခံရတယ်လို့ရန်ကုန်မြို့နယ်ကိုပတိကရှင်းပြပါလေ
။ဟာငါတို့လူမျိုးတွေမပေးဘူးပေါ့နော်။ငါတို့ကဟိုအပယ်ခံတာရတယ်။ကလာမောလို့လား။အဲနိုင်ငံသားမဟုတ်ပေါ့နော်။သွေးနော်။အဲလိုမျိုးတွေအပြဒနာဖြစ်နေပါနော်။ကျွန်တော်တယောက်တည်းနဲ့မဟုတ်ပါဘူး။ကျွန်တော်တို့လူမျိုးစုထဲမှာအများဆုံးရှိတယ်။လူများတွေလည်းမဲပေးစင်ကြတယ်။ရွေးကောက်ပွဲလာရင်မဲပေးစင်ကြတယ်။ဒါမှမဟုတ်လူမှန်ပေါ်နေမရှိရတော့ဘူး။သူတို့မှဒီလိုမျိုးမေးတဲ့လူတွေကမေးရတာမရှိဘူး။ဒါမေးတဲ့လူတွေကမရှိရတော့ကျွန်တော်တို့ကဘာလို့ဘယ်လိုပြောလို့ပြောမှမသိ။
မဘုံနဲ့တကူရဖို့10နှစ်လောက်စောင့်လိုက်ရတဲ့ရန်ကုန်မြို့ကဟိန္ဒူဘာသာဝင်ကားဆရာကိုထွန်းမင်းကတော့သူ့အိမ်မက်တွေအကောင့်ထဲပေါ်ဖို့လမ်းပွင့်သွားပြီလို့ဆိုပါတယ်
။ကျွန်တော်အိမ်မက်ပေါ့နော်။အိမ်မက်ကျွန်တော်အကောင့်ထဲပေါ်ပါ යි ။အခုကျွန်တော်ချက်ချင်းပဲပါ license ဖြေလိုက်တယ်။ license ဖြေတော့ကျွန်တော်အခုကားမောင်းလို့ရပြီ။ပြီးတော့ခုကကျွန်တော်ဖန်စတာအုပ်တွေကျွန်တော်လုံးလိုက်ပြီ။ပြီးတော့ကျွန်တော် passport ကလုံးလိုက်ပြီ။ဟိုဒီ covid ဖြစ်နေတော့အချိန်ကကျွန်တော်ဘာမှလုံးလို့မရဘူး။အဲကျွန်တော်အဲ့ဒီအားလုံးငြိမ်းချမ်းသွားပြီဆိုရင်ကျွန်တော်လှုပ်ရှားရှာကျွန်တော်သွားရှာရှာကျွန်တော်လှုပ်ရှားတော့မှာဟုတ
်။အဲ့ဒီအစိုးရလက်ထက်မှာလည်းလူမျိုးရေးဘာသာရေးခွဲခြားမှုတွေဆက်ရှိနေသေးပဲလို့ဆွဆွဲကြပေမဲ့လာရောမဲ2020ရွေးကောက်ပွဲမှာမွတ်စလင်တွေဖြစ်တဲ့ဒေါ်ဝင်းမင်းများလိုကိုစီသူမောင်တို့လိုပုဂ္ဂိုလ်တွေကိုလွတ်တော်ကိုယ်စားလှယ်လောင်းနေဖြစ် NLD ပါတီကရွေးချယ်ထားပါတယ်ခင်ဗျာ
။ UAE American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ Radio အစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရမှာ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့ပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ဒီတော့ခင်ဗျာဒီနေ့စနေကမှာတော့ COVID ကပ်ဘေးအန္တရာယ်နဲ့ရောစစ်ဘေးထဲမှာတင်နေတဲ့ရခိုင်ပြည်နယ်မှာအင်တာနက်တွေကန့်သတ်ထားတဲ့အတွက်ဘလို့ကျိုးဆက်ပြီးရှိနိုင်တယ်လဲဆိုတော့ဆွေးနွေးဖို့အတွက်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ရေးလှုပ်ရှားနေတဲ့အတန်ဖွဲ့မှုဆောင်ဒါရိုက်တာမောင်ဆောင်ကောက်ကိုဖိတ်ခေါ်ထားပါရယ်ကုဆောင်ကမင်္ဂလာပါခင်ဗျာ
ဟုတ်မင်္ဂလာပါဘူ
းဒီဘက်ကဲမှာပဲရခိုင်ပြည်နယ်မှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပြီပါဆိုပြီးဒီကုဆောင်ကရဲ့အတန်ဖွဲ့ကနေတိုက်တွန်းလိုက်တာတွေ့ရပါတယ်အထူးသဖြင့်ကတော့ဒီကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အချိန်မှာပြန်ဖွင့်ပြီလို့လည်းဆိုပြီးတိုက်တွန်းလာတာကိုတွေ့ပါတယ်ဆိုတော့ကုဆောင်ကရဲ့အနေနဲ့လက်ရှိမှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝမရပဲဖြစ်နေတဲ့ပုံမှာဘာလို့အဓိကစိုးရိမ်နေရလဲခင်ဗျာ
ဒီနေ့ပဲကျွန်တော်တို့ဒီဟိုကိုဗစ် -19 နဲ့ပတ်သက်တဲ့ PC ချက်တွေကိုသမ္မတဝန်ကြီးဌာနထုတ်ပြန်လိုက်တဲ့နေရာမှာရောဂါပိုးပြီးရှိတဲ့လူအယောက်80ရှိလာတာတွေ့ရဆိုတော့အဲဒီအယောက်80မှာဗေမျိုးနယ်တွေရလဲလို့ကျွန်တော်တို့ live ဆက်လိုက်တဲ့အခါမှာယနေ့အချိန်ထိဒီရခိုင်ပြည်နယ်မှာအင်တာနက်ပိတ်ထားတဲ့မြို့နယ်၈မြို့နယ်တွေက၆မြို့နယ်မှာပိုးပြီးလူနာရှိနေပြီဖြစ်တယ် ့အဲချောင်းမြုံနယ်ရပါလေဆိုတော့မြောက်ဦးမောင်တော်ညီပုံပြီးမြင်းပြတောက်တော်ကူကြီးဆောင်အဲချောင်းမြုံနယ်တည်တည်မှာဘိုးဘေးလူနာရှိနေပြီအဲ့လိုဘိုးဘေးလူနာရှိနေတဲ့အချိန်ကြီးမျိုးမှာလူလူဟာတရင်အချက်လက်ကိုအချိန်နဲ့တပြေးညီရရှိနေဖို့လိုအပ်တယ်အဲ့လိုမဟုတ်ရင်ဒီလိုကူးဆက်မှုတော့ဟာဒီလိုအယံမြန်တဲ့အဘိုးရှိတဲ့အချိန်ကြီးမျိုးမှာအတမျိုးလုံးမှာတော့ပြန်ဟန်သွားနိုင်တယ်ဆိုတော့ဒီအဘိုးကိုထိ ंछ ုံနိုင်မှုဆိုရင်ကျင်းကြီးတာကအစိုးရကအင်တာနက်ကိုပိုးကြည့်ပြီးပါပြန်ပေးဖို့လိုအပ်တယ်ဒါကလူလူမှာရင်ခက်တွေ့တာမဟုတ်အစိုးရကလည်းဒီအဘိုးကိုထိ ंछ ုံရေးလှုပ်ဆောင်နေကိစ္စရက်ဒီမှာအင်တာနက်ကောင်းကောင်းမရတဲ့အတွက်အခက်တွေ့နေမယ်ဆိုတာကျွန်တော်တို့ဟိုခံမှန်းလို့ရပါတယ်အဲ့တော့ဒီအချိန်ကြီးတွေကိုအစီအစဉ်ကောင်းကတုံးတက်ပြီးတော့အင်တာနက်အပြည့်ဝပြန်ပေးဖို့လိုအပ်တယ်အဲသူကတော့လူလူရဲ့ကျန်းမာရေးပေါ်မှာကိုဆွေးနွေးတာဖြစ်ပါတယ်ဆိုတော့ဟိုတစ်ဖက်မှာလည်းကျွန်တော်တို့ဒီရင်းဆစ်ရှိရဲအချိန်ကြီးကိုအိမ်ပေါ်မှာလက်နဲ့ကြီးကြနိုင်တယ်အဲ့လိုအချိန်ကြီးမျိုးမှာတော့မှာပဲကိုကလည်းဒီပြန်နှံ့မှုကလည်းရှိနေနိုင်တဲ့အခါမှာအင်တာနက်တာရရဆိုရင်ကျွန်တော်တို့လူလူဟာသူ့အခက်အခဲတွေကိုတင်ပြနိုင်မယ်အစိုးရဘက်ကနေထုတ်ပြန်တဲ့ဒီရင်းချက်လက်တွေကိုအချိန်နဲ့တပြေးညီရနိုင်ပြီးတော့ပိုးနဲ့ပတ်သက်ပြီးတော့ဒီစနာရှောင်ရမယ်ကျင်းရမယ်အပိုင်းတွေကိုလူလူကပုံပြီးနားလည်သွားပြီးတော့လူလူကျမ်းမာရေးကပုံပြီးအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆိုတော့အင်တာနက်မရတဲ့အတွက်ကောလာဟလတွေတရင်မကြီးပြင်းနေမှာကိုစိုးရိမ်နေတဲ့အနေနဲ့ကြားပါရယ်။ဆိုတော့ဒီလိုဖြစ်နေတဲ့အနေရောဘယ်လောက်များရှိနေလဲခေါဆောင်က
။ဟုတ်ဟိုကျင်းနေတာပေါ့ကျွန်တော်တို့ကဒီအင်တာနက်မရှိတဲ့အခါမှာကျွန်တော်တို့ကဟိုအစိုးရဝက်ဆိုက်တွေဝင်ကြီးဌာနရဲ့ဒီအကြေညာချက်တွေနောက်ထပ်ကြတော့ဒီသူတို့ရဲ့ Facebook စာမျက်နှာတွေမှာတို့ဆိုချက်တွေကိုလူတို့ကအချိန်နဲ့တို့ဟို reading တွေကိုဝင်ကြည့်လို့မရအောင်မကြည့်လို့မရအောင်ဆိုတော့ okay ကျွန်တော်တို့ဖုန်းနဲ့ဆက်မီးလို့ရလားဆိုတော့လေအဲ့လိုအချိန်တွေမျိုးလည်းမရှိပြန်ဘူးအဲ့လိုအချိန်မရှိတဲ့အခါကျတော့အစိုးရဟာဒီလူလူဟာကောလာဟာလာတစ်ခုပြန့်သွားပြီဆိုရင်ဒါဟာကောလာဟာလာလားဒါမှမဟုတ်တည်င်းအမှန်လားဆိုတာကိုဟိုပြန်ပြီးတော့ဒီဟို confirm မှုဒီအတည်ပြုဖို့အတွက် confirm လုပ်ဖို့အတည်ပြုဖို့အတွက်အခက်အခဲရှိပါတယ်တကယ်လို့ကကျွန်တော်တို့ကဒီအင်တာနက်တာရရှိနေမြင်ဆိုရင်လူလူဟာဒီတည်င်းမှန်မှန်မှန်ကိုဆန္ဒပြောတဲ့အဲဒီ social media ကိုသုံးပြီးတော့လကောင် website တွေကိုဟိုဝင်ကြည့်ပြီးတော့လကောင်ဒီတက်ဆိုင်ရာဒီဆန္ဒပြောတဲ့တာဝန်ယူတာဝန်ခံမှုအပြည့်အဝရှိတဲ့တည်င်းဌာနတွေမှာဒါမျိုးတင်ထားလားမတင်ထားလားအဒါမို့ရင်ဒီတင်းဌာနတစ်ခုရဲ့ပြင်လာအများကြီးကအကုန်လုံးကပြင်ထားလာဆိုတာမျိုးဟိုဟို live ပြီးတော့ဆစ်ဆေးပြီးတော့ဒါတီလာအတီဖြစ်လာဒါမို့ရင်ကျွန်တော်တို့ဘောလာဟာလာဝဲလာဆိုတာကိုအတီပြုနိုင်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့တင်းဒီတာဘောလာဟာလာဟာဟိုဘယ်အချိန်မျိုးမှမဆိုပြောင်းနိုင်တဲ့အခုတို့ COVID-19 ကာလမှာလူတို့ကစိုးရိမ်မှုတွေမြင့်တက်ပြီးတော့ဟောတစ်ခါလီမှာဒီလူရတဲ့ပို့ပြီးတော့အခြေကားပြောဆိုတာတွေလည်းရှိနိုင်တယ်အဲ့လိုပဲဒီအဲ့ကျဆိုတာကရွေးကောက်ပွဲကလည်းနီးလာတဲ့အချိန်မျိုးမှာအဲ့နိုင်ငံရေးပါတီနဲ့ပတ်သက်တဲ့ဒီကောလာဟာလာတွေဒါမျိုးတွေနဲ့ပတ်သက်ပြီးတော့လူလူဟာဟိုအပြန်အလှန်စစ်ဆေးဖို့ဟိုအချိန်ကြီးပေးဖို့လို့အဲ့လိုအချိန်ကြီးပေးဖို့ဆိုရင်ကျင်းတည်နေတဲ့ national mark ကိုရမယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တခုရှိတာ internet ကနေသတင်းချက်လက်တွေမရလို့ကောလာဟာလာနဲ့သတင်းမအနေကိုစိုးရိမ်ရဆိုရင်ပဲဒီချိန်ထဲမှာပဲဒီ internet နဲ့လူမှုကွန်ရက်တွေမှာလည်းကောလာဟာလာနဲ့သတင်းအမှားတွေကပြန့်နှံ့လေးရှိကြတာဆိုတော့အနေရောကင်းနိုင်မှာမလားခင်ဗျာ
ဟုတ်ကျင်းနေတာဗျာဒီခုနဒီအင်တာနက်ရှိရှိမရှိရှိတည်င်းအမှားပြန်နှံ့မှုကတော့ကျင်းနေရှိနေတဲ့တော့အဲ့တော့ဒါဒါပေမဲ့အဲ့တည်င်းအမှားတွေဒါမှမဟုတ်ခုနကောလာဟာလာတွေဓာရီပေါ်မှာပြန်ပြီးတော့ချစ်ဆေးပြီးတော့အတီးပြည့်ချက်ရယူဖို့သူတို့ပြင်ဒီဒီခုနပြောတဲ့ဒီရခိုင်ဘက်မှာဆိုရင်ခုနလူမျိုးရေးကိစ္စတွေအားရရှိမယ်နောက်တစ်ခုကကြတော့ဒီဒီတိုက်ပွဲတွေရှိမယ်ဒါမျိုးနဲ့ပတ်သက်တဲ့တည်င်းချက်လက်တွေဆိုရင်လူလူဟာအတီးပြည့်ချက်ရယူဖို့လိုတယ်ဥပမာဒီနေ့ဟာအဲ့မှာတိုက်ပွဲဖြစ်မယ်လို့ပြောတယ်ဟုတ်ဆိုတော့ကျွန်တော်ပြောတယ်ဒီအစိုးရဘက်ကနေပဲဖြစ်စစ်တပ်ဘက်ကဖြစ်ဖြစ်ဆက်တွေအကြောင်းကြားတာအဲ့ဒီဟာတည်ရင်ဟုတ်လားမဟုတ်လားဒါမှမဟုတ်ကျွန်တော်ကကြွားနေတိန့်ဆောင်ပေးရမှာလားဒါမျိုးတွေကအစအဲ့ဒီအချက်လက်တွေကမှန်ကန်မြန်ဆန်နေဖို့လိုရတယ်အဲ့ဒါမှမဟုတ်ပဲနဲ့ကောလာဟာလာရဒီကြားလိုက်တဲ့ပုံမှန်မူတည်ပြီးတော့ဟိုဘက်ပြေးပါအောင်ဒီဘက်ပြေးပါအောင်ဆိုရင်လူလူဟာပို့ပြီးတော့ပတိနေတာနိုင်မယ်လို့ကျွန်တော်တို့ကမြင်တယ်အဲ့တော့အင်တာနက်ရှိရခြင်းဟာတန်လျာတွေကောလာဟာလာတွေကိုပြန်ပြီးတော့စစ်ဆေးနိုင်တယ်အဲ့ဒီဟာကိုပြန်ပြီးဖြေဖြောက်လို့ရနိုင်တယ်မရှိတာဟာကကြတော့ဟိုအမှန်လားအမှားလားဆိုတာကိုပြန်ရှင်းနိုင်တဲ့အခွင့်အလမ်းကိုလူလူပေးမထားဘူးလို့ကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့အခုဆိုရင်ဒီယောဂကူးစက်မှုတွေတိုးလာနေမြတ်ကျမ်းမာရေးဝန်ကြီးဌာနကလည်းသတင်းတွေကိုတောက်လျှောက်ထုတ်ပြန်ပေးနေပါတယ်ဒီလိုသတင်းတွေကိုပဲဒီအစိုးရရဲ့ရုံးမြင့်သံကြားတွေရေဒီယိုရာနေလည်းပြန်ပြီးတော့ထုတ်လွှင့်ပေးနေရတယ်ရှိပါတယ်ဆိုတော့ဒီလိုအစိုးရရဲ့မီဒီယာတွေကသတင်းထုတ်ပြန်နေတာတွေနဲ့အင်တာနက်ကရတဲ့သတင်းတွေနဲ့ဘာများကွာနေလို့လဲအင်တာနက်ဆက်ဆံရအောင်ဘာကြောင့်ပြောနေကြတာလဲခေါဆောင်က
ဆိုတော့အားလုံးသိတဲ့အတိုင်းပဲကျွန်တော်ရုပ်မြင်သံကြားနဲ့ရေဒီယိုဆိုတာကဒီ traditional media အဖြစ်နဲ့ကြံခဲ့ပြီးကျွန်တော်တို့ကဒီဘက် digital ဖြစ်မှာ digital media တွေကပဲဒီလူတွေတက်အားထားကြဖြစ်လာတယ်ဒါပ တရင်ချက်လက်နေမြန်စွာပြည်သိနိုင်မှုနောက်တစ်ခါကျတော့အချိန်နဲ့တပြင်းကြီးတရင်ရရှိနိုင်မှုပြီးတော့နောက်တစ်ခါကျတော့လူတိုင်းဟာသူ့ရှင်မီဒီယာကိုတုံးပြီးတော့ကိုယ့်ရဲ့စိုးရိမ်မှုတွေဒါမှမဟုတ်ဒီလိုအချိန်မျိုးမှာကိုယ့်ရဲ့မျက်နှာမှုတွေကိုဖွင့်ဟပေါ်ထုတ်နိုင်မှုမှာဒီဒီဂျစ်တယ်မီဒီယာနဲ့အစွမ်းသာရေဒီယိုရုပ်တံရေဒီယိုရုပ်တံရုပ်မြင်သံကြားအောင်လဲဆိုအများကြီးကွာသွားတယ်ပေါ့နောက်ခုကဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေဆိုရင်ဟိုပြည့်ပြည့်စုံစုံအချိန်မျိုးပြန်ကြည့်လို့ရတာကဆိုရှယ်မီဒီယာမှာပဲရှိတယ်အဲအဲ့တော့ဒီအမြင်နဲ့လူတိုင်းကဒီအဲဟို TV ရှိမှထိုင်မှုကလည်းမဖြစ်နိုင်ဘူးနောက်တစ်ခါတကယ်ဒီဒုက္ခတွေစကမ်းတွေမှာ TV ရောရှိရတာပေါ့အဲ့လိုမျိုးတွေကလည်းကျွန်တော်တို့မှသုံးရမှုတွေရှိတယ်ကျင်းနေတာကတော့အဲ့လိုရေဒီယိုတွေရုပ်မြင်သံကြားတွေကလူလူတွေလုံလောက်တော့သတင်းအချက်အလက်ကိုပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမမြင်ဘူးဒီလို COVID-19 တို့အရေးကြီးတဲ့ information တွေခင်းနေမြန်မြန်စီးခြင်းမှုဆိုရင်အဲ့ဒီလိုရုပ်မြင်သံကြားတော့လုံးဝအလုံးမဖြစ်တော့ပါဘူးတကယ်ဒီကြေခက်မှာလူတိုင်းဟာအင်တာနက်အပြည့်အဝရရှိဖို့အချိန်နဲ့တပြေးညီအတင်းချက်လက်ကြီးရရှိဖို့ပဲပို့ပြီးတော့အရေးကြီးတယ်ဒါမှသာလင်းတို့ရဲ့ဟိုသနာပြအတက်ဥယျာဉ်စုစည်းလုံးကြုံမှုတို့ရဲ့ကျန်းမာရေးဒါတွေအတွက်ကိုအထောက်အကူဖြစ်မယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာဒီအင်တာနက်တွေတစ်နှစ်လောက်လုံးဝပိတ်ထားတော့လည်းဟိုလူတွေဒုက္ခရောက်မဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်တယ်ထွက်ခဲ့ပါတယ်ဆိုတော့ဒီလိုလုံးဝပိတ်ထားတော့ဟောဒေသခံတွေအတွက်ထိရဆုံးရှုံးမှုတွေထင်းသာမြင်သာဘာများတွေ့ရတာဒီလေကုဆောင်ပ
ါဒီ2018ဒီဇင်ဘာနဲ့2019ဒီဇင်ဘာအထိဆိုရင်ဒီတိုက်ပွဲတွေကြောင့်ဒဏ်ရာရတဲ့လူ199ဦးရှိပြီးတော့တေဆုံးတဲ့လူအယောက်100လို့ရှိတယ်ပေါ့နော်100ဦးရှိတယ်ပေါ့ဆိုတော့2020 January ကနေ2020 May အထိအင်တာနက်ချက်ထားတဲ့ကာလအတွင်းမှာဆိုရင်ဒဏ်ရာရတဲ့လူအယောက်360လို့ရှိပြီးတေတဲ့လူကဒီအယောက်150လို့ရှိလာတာတွေ့ရအဲ့တော့ဆိုလိုချင်တာကအင်တာနက်ဖြတ်ထားတဲ့အခြေအနေမျိုးမှာတိုက်ပွဲဟာပုံပြီးတော့ဖြစ်တာတွေ့ရတယ်တိုက်ပွဲကနေသွားတာမဟုတ်ဘဲနဲ့တိုက်ပွဲကပုံပြီးတော့များလာတဲ့အင်တာနက်ဖြတ်ထားတဲ့ကာလမှာနောက်ကွက်ကြတော့အင်တာနက်ဖြတ်ထားတဲ့အခြေအနေမျိုးမှာကျွန်တော်တို့ကပြည်သူတို့ဟာတိုက်ပွဲတိုင်းမှာပြင်းမိတာပဲဖြစ်ဖြစ်ဒါမှမဟုတ်ဒဏ်ရာရတာပဲဖြစ်ဖြစ်ဒါမျိုးကိုလှိမ့်လင်းမြန်မြန်ကယ်ဆယ်ကုသနိုင်မှုဆိုရင်ဒီဆက်တွေကြီးကောင်းမှုလိုရတယ်အဲ့လိုကောင်းမှုဆိုတော့ပုံလိုင်းတွေမဟုတ်ဘဲနဲ့ဒီဆက်နာအင်တာနက်လိုင်းတွေနောက်ကွက်ကြတော့ဒီလိုကြီးကဲဒဏ်ရာမှုတွေမဟုတ်ဘူးအခြားသောနှိမ့်နာမှုတွေဆိုရင်လူတို့ဟာသူရဲ့အခြေအနေကိုထုတ်ဖော်ပြောဆိုဖို့ဒါမှမဟုတ်အဲ့လိုဒီရခိုင်ဒေသမှာဆိုရင်ကျွန်တော်တို့ကသတင်းမီဒီယာဝင်ရောက်သတင်းရယူခွင့်ကိုအကန့်အသတ်ရှိနေတာရှိတယ်အဲ့တော့လူလူတွေကပဲသူတို့ကသတင်းမီဒီယာလို့ဒီအခြေအနေကိုသူတို့ကိုယ်တိုင်ဆိုရှယ်မီဒီယာကိုသုံးပြီးတော့ဟိုအခြားလူတွေသိအောင်နိုင်ငံတကာသိအောင်မီဒီယာတွေသိအောင်ပြောဆိုရတာမျိုးတွေရှိတယ်ဆိုတော့အင်တာနက်ပိတ်ထားတဲ့အတွက်လူတွေဆုံးမှုဟာပိုပြီးတော့များလာတယ်ဒီကိစ္စတန်ရမှုပိုများလာတယ်နောက်ကအချိန်ကြာမြင်လာတဲ့ကိစ္စဆိုရင်ဥမာကျွန်တော်တို့ဒီပုံနေကျောင်းအင်္ဂါဒီကြောက်ချိတ်ရွာမှာဆိုရင်ဒီဟိုဒီစစ်တပ်ကနေပြီးတော့ဒီဒေသခံငါးဦးဟာအေးအေးနဲ့ဆက်တယ်လေဆိုပြီးတော့စစ်တပ်ကဒီသူတို့ကိုဖမ်းဆီးပြီးတော့ရေရင်ပေါ်မှာရိုက်ခတ်ခဲ့တဲ့ကိစ္စဆိုရင်ဒါလူသိရှင်ကြားပေါ်လာတဲ့ကိစ္စဖြစ်ပါတယ်။ပုံမှန်အဖြစ်ဆိုတော့ဒီလိုကိစ္စတွေဟာနှိမ့်ဆက်ခံရမှုနဲ့ပြီးသွားတယ်။နှိမ့်ဆက်လို့တည်သွားရင်လည်းဒီတိုင်းအလောင်းပြန်ပို့လိုက်တယ်။ဒါမှမဟုတ်ရင်အလောင်းကိုအစားဖြောက်လိုက်တယ်။ဒါမျိုးနဲ့ပဲပြီးသွားတယ်ပေါ့။ဒါမှလည်းအဲ့ဒီကိစ္စမှာချင်းအဲ့ဒီမှာလူတစ်ယောက်ကဒီဗီဒီယို record လုပ်ထားပြီးတော့ဒီအင်တာနက်ရတဲ့အခြေအနေတခုမှသူအဲ့ဒီဟာကိုတင်လိုက်တယ်ပေါ့နော်အဲ့ဒီဟာကပြန့်သွားတယ်ပေါ့ပြန့်သွားတဲ့အတွက်တက်မလို့ရဲ့လူခွင့်ချိုးဖောက်မှုတွေဟာပေါ်ပေါ်တင်တင်ပိုဖြစ်လာတယ်ပေါ့အဲ့တော့အဲ့လိုအင်တာနက်ပိတ်ထားတဲ့အတွက်သူတို့ကလုတ်ချင်ရလုတ်ခွင့်ရတယ်အဲ့လိုအခြေအနေကိုလူတို့ကထုတ်ဖို့ပြောဆိုပြင်မရှိဘူးအဲ့ဒါတွေကိုသူတို့ကဟိုကွယ်ဝှက်ထားလို့ရတယ်ပေါ့အဲ့တော့ဒါမှမဟုတ်ကျွန်တော်စဉ်းစားချက်ကအင်တာနက်ဖြတ်ထားတာဟာအများကြီးလူသူရှိွားတဲ့ဆိုမဲ့လူခွင့်ရချိုးဖောက်မှုတွေကိုမျက်ကွယ်ပြုလို့ရအောင်ဒီကိစ္စချိုးဖောက်မှုတွေကိုဘယ်သူမှပေါ်ထုတ်ကြည့်စေလို့မရအောင်တိလုပ်ထားတယ်လို့ပဲကျွန်တော်တို့တန်တရားဝင်ပါတယ်ဗျာ
။ဟုတ်ကဲ့အခုကအင်တာနက်တွေတော့ပြန်ဖွင့်ပေးလိုက်ပါပြီ။ဒါပေမဲ့အရင်လိုမြန်အောင်မြင်ဟို 4G မဟုတ်ဘဲနဲ့ 2G ပဲရတဲ့အတွက်အင်တာနက်ကသုံးမရတော့ပါ။ဆိုတော့ဒီလိုအင်တာနက်ဝန်ဆောင်မှုတွေအပြည့်အမြင်ရတဲ့အတွက်ကိုဗစ်လိုကျန်းမာရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့လေ။အရေးကြီးတဲ့သတင်းချက်လက်တွေမရနိုင်လို့အဓိကဒုက္ခရောက်နိုင်တဲ့သူတွေကဘလို့လူမျိုးတွေဖြစ်နိုင်မလဲကိုဆောင်က
အိုဘလူးချင်းနေမျိုးမှာပဲဖြစ်ဖြစ်ဒီလူသူအပဲဒုက္ခအများဆုံးရောက်တာပဲသူတို့ဒီဟိုစစ်တမ်းနဲ့လက်နက်အတိုင်းအတာလက်နက်ကနေဖြစ်လေအများသောအားဖြင့်လူသူအပဲထွက်ပြေးရဒိန်းချောင်းရဥပ္ပိအိမ်တွေလိုတာပေါ့ဆိုတော့ဒီလိုကိုဗစ်ကာလမှာလည်းအများသောအားဖြင့်ကူးစက်ခံရပြီးလူသူတွေဒီပဲဖြစ်ပါတယ်ဆိုတော့ကျတော့ကျွန်တော်ဘက်ကနေပြီးတော့ဒီလူခွင့်ရရှိတော်အရာရောလွတ်လပ်တဲ့ဘောပြောဆိုခွင့်အရာရောပြပြသားသားပြောနိုင်တာကအင်တာနက်ဖြတ်တောက်မှုကိုကျွန်တော်ကဘလူးချင်းနေမျိုးမှာမှမလုပ်အောင်ဒီလိုမျိုး COVID-19 လို့ဒီကူးစက်မှုနှုံးမြန်နဲ့ဒီလိုကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေမျိုးမှာပိုလို့တော့မလုပ်တင်ဘူး။ဒါဟာလူလူကိုရက်ဆက်ရကြတယ်။လူလူပေါ်မှာ ဟိုသနာပြောတဲ့ဒီမငဲကွက်ဖင်းနဲ့လူလူကျိုးစီပွားကိုမျက်ကွယ်ပြုတာကြားတယ်လို့ကျွန်တော်တို့ကမြင်နေကြအဲ့တော့ဟိုသနာပြောတဲ့အထူးသဖြင့်တော့ဘလူးချင်းညို့မှာပြည့်ပြည့်ဒီအစိုးရဘက်ကတော့ဟိုပြောတာကလုံလုံကြီးအကြောင်းပြတယ်နောက်တစ်ခါကျတော့အမျိုးဒီသနာပြောတဲ့ဒီအများပြည်သူကျိုးစီပွားဆိုတဲ့အဲစကလုံးလှလှကြီးတုံးနေပေါ့တကယ်တကယ်အချိန်ဒီမှာကျတော့မြေပြင်မှာဒီအင်တာနက်ပိတ်ထားလို့အင်တာနက်ဖြတ်ထားလို့မြန်လုံးဖြော့ထားလို့ဆိုပြီးတော့လူလူရဲ့အကျိုးကြီးကပိုကောင်းလာတယ်ဆိုတာမျိုးတော့တခုမှမတွေ့ရအောင်လူလူအကျိုးကြီးကပိုပြီးဆုတ်ယုတ်လာတယ်လူခွင့်ချိုးပေါက်ခံရမှုတွေပိုများလာတယ်အဲသနာပြောတဲ့ဒီသနာဟိုဒီကိုဗစ်ကာလမှာသူလူကြောင်းမတက်ရဘူးဒါမှမဟုတ်အပြင်တင်တန်းကြီးတက်လို့မရဘူးလူတိုင်းဟာအခြားနေရာဒေသမှာအင်တာနက်ရရဆိုရင်ကျွန်တော်တို့အွန်လိုင်းရနေပြီးပညာသင်နေကြတယ်ဒါမဲ့အင်တာနက်ပိတ်ထားတဲ့ဒေသကလူတွေကြတော့အဲ့လိုမျိုးဒီပညာသင်ယူခွင့်အွန်လိုင်းရနေပြီးတော့ပညာသင်ယူခွင့်ဒါတွေလည်းဟိုဆုံးရှုံးနေနောက်တစ်ခါကျတော့တချို့တွေဆိုရင်ဒီအမျိုးသမီးတွေဟာဆိုဟိုအိမ်တွင်းမှာအကြမ်းဖက်မှုတွေကြုံရတယ်အဲ့လိုအိမ်တွင်းအကြမ်းဖက်မှုတွေကြုံရတဲ့အခါမှာသူတို့ရဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုဖို့ဒါအကူအညီနှံ့တောင်းမှုအင်တာနက်တွေရရှိဖို့လိုပြန်တယ်ဆိုတော့အဲ့ဒါမျိုးတွေဟာဒီလိုစစ်ပွဲအဖြစ်တဲ့နေရာဒေသတွေမှာလည်းအများကြီးရှိတာကိုကျွန်တော်တို့ကတွေ့ရတယ်ဆိုတော့အဲ့ဒါတွေအတွက်ကိုဟိုအစိုးရဘက်ကထည့်သွင်းမစင်စားခဲ့ဘူးလို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါများအခုလိုအချိန်ပေးပြီးဆွေးနွေးခဲ့တဲ့အတန်းဖွဲ့မှုဆောင်ဒါရိုက်တာမောင်ဆောင်ခါနဲ့နားဆင်ကြည့်ရှုရပြည့်တတ်တဲ့အားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါဦးစီသူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020အလွန်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင်ပြေနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်မှာနောက်ဆုံးလို့ပြောရမယ့်27ရာစုပင်လုံးပြည်တော်စုညီညာရေးညီလာခံကိုဩဂုတ်လ27ရက်နေ့ကအောင်မြင်မြင်ကျင်းပပြီးဆုံးခဲ့ပါပြီညီညာရေးကိုဦးဆောင်သူဖြစ်တဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီညီလာခံကျင်းပနိုင်မှုအလွတ်သဘောတွေ့ဆုံမှုတွေဆွေးနွေးမှုညှိနှိုင်းမှုတွေကျင်းပများစွာလို့နောက်ဆုံးဆုံမတစ်ခုကိုရောက်ရှိဘုံသဘောထားတူညီဆိုတော့မှတရားဝင်အစည်းအဝေးတွေကိုပြန်ပြီးခြေဦးလှည့်ရတာဖြစ်တယ်။ဒါကြောင့်ကြီးမားတဲ့အောင်မြင်မှုရရှိစေတယ်လို့ဆိုပါတယ်။ဒါ့အပြင်ဒေါ်ဆန်းစုကြည်ကညီလာခံအဖွဲ့မိတ်ခေါ်မှာသူ့အနေနဲ့ငြိမ်းချမ်းရေးလုပ်တာဟာလက်နက်အင်အားကိုပဲယုံကြည်တဲ့နိုင်ငံရေးဓလိဆိုးကိုဖြတ်တောက်ပစ်ဖို့အထည်ရွယ်ထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံရေးကဲခတ်သူတချို့ကတော့ငင်းကြေးလုပ်ငန်းစဉ်တွေစင်ဆက်ပြတ်သွားတာမျိုးမဖြစ်ရလျောင်း2020နောက်ပိုင်းလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်သဘောတူခဲ့ကြတာကလွဲပြီးသိပြီးတိုးတက်မှုမရခဲ့ဘူးလို့သုံးသပ်ကြပါတယ်။ဒါတွေမကညီလာခံအဖွဲ့နေမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေးအောင်လှိုင်ရဲ့ပြင်းထန်တဲ့မှတ်ချက်စကားတွေကြောင့်နောက်ပိုင်းအကောင့်ထဲပေါ်ရမယ့်ငင်းကြေးလုပ်ငန်းစဉ်အပေါ်စိုးရိမ်သူတွေကလည်းစိုးရိမ်ရပါတယ်။2020အလွန်ညီညာရေးလုပ်ငန်းစဉ်အလားအလာကိစ္စလေ့လာတင်ပြသွားပါမယ်
။27ရာစုပင်လုံညီလာခံမတိုင်ခင်ကတည်းကညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်နဲ့အစိုးရအဖွဲ့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုတာတွေရှိခဲ့ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းရုရှားမီဒီယာတချို့နဲ့တွေ့ဆုံချိန်မှာညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကအပြစ်တင်တဲ့သဘောပြောဆိုခဲ့တာတွေ့ရပါတယ်။သူကအစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်တစ်ဖက်တည်းအပြစ်ခတ်ရက်စဲတာမျိုးအကြိမ်ကြိမ်လုပ်ပေးခဲ့တဲ့အကြောင်းအဲ့ဒီလိုလုပ်ပေးခဲ့ပေမယ့်အစိုးရဘက်ကတော့အောင်မြင်အောင်အကောင့်ထဲမပေါ်နိုင်ခဲ့ဘူးလို့ဆိုပါတယ်။သူပြောတာအတိအကျကငြိမ်းချမ်းရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်လဲတည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအင်တိုက်အားတိုက်ဆောင်ရွက်နိုင်ဖို့တိကျတိုက်ခိုက်မှုတွေရှိနေလို့ငင်းငင်းလုပ်ငန်းစဉ်လုပ်ရတာနှောင့်နှေးနေတယ်မဖြစ်ရအောင်ဆောင်ရွက်ပေးခဲ့ပါတယ် NRPC အနေနဲ့ဒါကိုအကောင့်ထဲမပေါ်နိုင်ခဲ့ဘူးလို့ဆိုရမှာဖြစ်ပါတယ်လိုအပ်လို့ရှိရင်တက်ကညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပေးခဲ့တာကိုလည်းထိထိရောက်ရောက်မတုံးနိုင်ခဲ့ပါဘူးဒီအချိန်မှာတိုင်းသားလက်နက်ကိုင်အဖွဲ့စည်းတချို့ကအင်အားတိုးချဲ့တာတွေ၊နေမြေတိုးချဲ့တာတွေ၊ပြည်သူလူထုအပေါ်မှာဝင်တော့ဝင်ပိုးဖြစ်စေမဲ့လုပ်ရက်တွေလုပ်နေတာကိုစိတ်မကောင်းပွေတွေ့ရတယ်လို့ဝေဖန်ခဲ့ပါတယ်
ဒီလိုဝေဖန်ပြောဆိုတာနဲ့ပတ်သက်ပြီးသတင်းတော်တချို့ကနိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးစော်ထေးကိုမေးတဲ့အခါသူကလက်မခံပယ်ချပါတယ်ဦးစော်ထေးကအရင်တတိယကျင်း27ရာစုပင်လုံးငင်းချင်းညီလာခံကလေးကတခုဒီတော့တပ်မတော်ကိစ္စပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတစ်ဆွမှုတွေကြုံခဲ့ရကြောင်းနောက်ပိုင်းအစိုးရတပ်မတော်ခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေတွေ့ဆုံကြတဲ့10+10ထိပ်ပြီးစီဝေပြီးအခြေအနေပိုဆိုးသွားကြောင်း စီလက်မှတ်ထိုးထားတဲ့ KU အဖွဲ့ကတရားဝင်ညီညာရေးဆွေးနွေးပွဲဒီမှာပါဝင်တာကနေရပ်ဆိုင်ခဲ့ကြောင်းအလားတူ RCSS SSA ရှမ်းတပ်ဖွဲ့ကလည်းပစ်ခတ်တိုက်ခိုက်မှုဆိုင်ရာစောင့်ကြည့်တဲ့ GMC အစည်းအဝေးတွေကိုမတက်ပဲနေခဲ့ကြောင်းအစိုးရညီညာရေးကောင်ထယ်ဖော်သူတွေဟာအဲ့ဒီအခြေအနေတွေကိုခက်ခက်ခဲခဲကြော်လွှားခဲ့ရကြောင်းအလွတ်တဘောဆွေးနွေးပွဲဒီအခြေအနေလို့ယုံကြည်မှုပြန်တည်ဆောက်ပြီးနောက်မှတရားဝင်စည်းဝေးပွဲတွေပြန်ကျင်းပနိုင်အောင်ကြိုးစားခဲ့ရကြောင်းဒါကြောင့်ဒီပြဿနာတွေရဲ့အရင်းကဘယ်သူဖြစ်မယ်ဆိုတာမှန်းကြည့်နိုင်အောင်ပြောဆိုခဲ့ပါတယ်။သူဆိုလိုတာကတော့ညီညာရေးလုပ်ငန်းစဉ်တွေဟာ10 plus 10ထိပ်သီးဆွေးနွေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့ပြည်တော်စုမှခွဲမထွက်ရဆိုတာနဲ့တခုတည်းသောတပ်မတော်ဆိုင်ရာသဘောထားတင်းမာတဲ့မိခွန်းကနေအစပြုပြီးရပ်တန့်သွားခဲ့တာကိုရည်ညွှန်းတာပါ
။ဒီလိုတုံ့ပြန်မှုကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလက်မခံပြန်ပါဘူး။ညီညာရေးနဲ့ပတ်သက်တဲ့လူတွေစုံတဲ့ပွဲမှာသူ့ရဲ့မိခွန်းကနေတဆင့်ခက်ကြမ်းကြမ်းလေးတုံ့ပြန်လိုက်ပါတယ်သူကနိုင်ငံရေးပါတီတချို့နဲ့လက်နက်ကိုင်အဖွဲ့တချို့ဟာပြည်ရင်းလက်နက်ကိုင်ပဋိပက္ခဟာတက်မတော်ကြောင်ပဲဖြစ်ရတဲ့အောင်တမိုင်းကိုလှုပ်ကြံဖန်တီးနေကြကြောင်းတချို့ကလည်းလက်နက်ကိုင်ပဋိပက္ခတွေဟာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်နေတာဖြစ်ပြီးအစိုးရနဲ့မဆိုင်အစိုးရကဒိုင်းတပွဲကြားကနေဆောင်ရွက်ပေးရမယ်ဆိုတဲ့အယူအဆနဲ့ပြောဆိုနေကြတဲ့အကြောင်းဒီလိုပြောဆိုတာကိုသူ့အနေနဲ့လက်မခံကြောင်းသူတို့တက်မတော်ဟာနိုင်ငံတော်နဲ့အစိုးရကိုအကာအကွယ်ပေးနေတာသာဖြစ်ကြောင်းတက်မတော်အပေါ်လှုပ်ကြံဆွဆွဲမှုတွေဟာ1950ကျော်ခုနှစ်တွေစီကဗမာပြည်ကွန်မြူနစ်ပါတီဘကပကလှုပ်ကြံဖန်တီးဆွဆွဲခဲ့တာနဲ့အတူတူဖြစ်ကြောင်းအဲ့ဒီအချိန်ဘကပတွေကညီပရိရဲ့အရာပြည်ရင်းငြိမ်းချမ်းရေးဆိုပြီးကြွေးကြော်နေပေမဲ့လက်တွေမှာတော့ပြည်ရင်းစစ်ဖြစ်ရတာဟာအဲ့ဒီအချိန်ကအာဏာရဖဆပလအစိုးရကြောင့်ဖြစ်ရတာဆိုပြီးလှုံ့ဆော်ဖန်တီးကြကြောင်းဒါကြောင့်အဲ့လိုလှုပ်ကြံဖန်တီးကြသူတွေကိုသူကစိတ်ကောင်းချိတ်ပြီးခွေးသားရောင်းဖို့မကြိုးစားခြင်းပါနဲ့ဆိုပြီးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုတတိပေးပြောဆိုခဲ့ပါတယ်။ဒီလိုအခြေအနေဒီလိုသဘောထားတွေကိုကြည့်ရင်2020နောက်ပိုင်းမှာလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်စနိုင်တည်တိုင်းလက်တွေ့ကြတဲ့တိုးတက်မှုတွေရလာနိုင်မယ်လို့ညွှန်မှန်းဖို့ခက်ခဲနေပါဦးမယ်။ NLD အစိုးရလက်ထက်2016ကနေ2020အထိငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးကိုပြန်ပြီးခြုံငုံသုံးသပ်ကြည့်ရင်လက်တွေ့ကျထိရောက်တဲ့တိုးတက်မှုရလာတယ်လို့ပြောဖို့အတော်ခက်ပါတယ
်။ SCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးပွဲတွေကနေတဆင့်နိုင်ငံရေးနည်းရအဖြေရှာတဲ့စီမှာလုပ်ငန်းစဉ်တစ်ခုလုံးပြတ်သွားတဲ့အထိဆိုးရွားမသွားခဲ့ပေမဲ့လက်တွေ့ကြတဲ့တိုးတက်မှုလို့ယူဆရမယ့်သဘောတူညီချက်မျိုးသိမတွေ့ရပါဘူး။အလားတူတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်အေးအေးကိုကတ်တောင်ပလောင်တပ်ဖွဲ့တွေနဲ့လည်းအပြစ်ခတ်ရစေရေးမလုပ်နိုင်ခဲ့ပါဘူး။ပြစ်ခတ်တိုက်ခိုက်မှုမရှိပေမဲ့ SCA လက်မှတ်မထိုးသေးတဲ့ဝမိုင်လာSSBB SSA ရှမ်းတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ KD လက်နက်ကိုင်တပ်ဖွဲ့တွေကိုလည်းတရားဝင်ညီညာရေးဆွေးနွေးပွဲတွေထဲရောက်လာအောင်မစည်းရုံးတိုင်ခဲ့ပါဘူး။ဒါကြောင့်ဖြစ်ပေါ်ခဲ့တဲ့ခြေတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်2020အလွန်မှာဒေါ်ဆန်းစုကြည်ပြောပန်းထားတဲ့နိုင်ငံရေးဓလိဇိုးကိုဖျက်တော့ပစ်ဖို့မဖြစ်နိုင်သေးသလိုညီညာရေးလုပ်ငန်းစဉ်ကလည်းဆက်ပြီးခက်ခဲကြမ်းတမ်းနေဦးမယ်လို့ယူဆရကြောက်ပါ
ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရင်ဒီကနေ့တော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြင့်မားလာနေတဲ့ဒီ COVID ရောဂါကူးစက်မှုနဲ့ပတ်သက်ပြီးရေးလာကြတဲ့သတင်းရှင်တွေရဲ့စာရင်းနောက်ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြားပေးသွားခြင်းပါတယ်။ပထမဦးဆုံးတော့မောင်မောင်ချင်းဆိုတဲ့သတင်းရှင်နှုတ်ဆက်လာတဲ့နှုတ်ခွန်းချက်စကားတွေပြောပြခြင်းပါတယ်။သူကမနေ့ကင်းလေးမှာတက်တည်ရှိလာပါတယ်။ပမာန်ကန်ကန်သတင်းတွေကိုအချိန်နဲ့တပြေးညီအမြဲတမ်းကြားနေရလို့ VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ VOA ကလည်းအားပေးနာခြင်းနဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။အခုဆက်ပြီးတော့ကျွန်မဒီမြန်မာနိုင်ငံမှာတကြောပြန်ကူးစက်ဖြစ်ပွားတဲ့ဒီကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့သွားရရှင်နေရေးလာတဲ့အစားတွေကိုဖော်ပြပေးသွားချင်တာပါ။အားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းစစ်ပြည်မျိုးအပေါင်းဝင်ရခိုင်ပြည်နယ်ဒေသတွေမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားတိတိတသာတိုးတက်လာနေကြကြောင်းရခိုင်ပြည်နယ်တွေမှာကနိုင်ငံတော် စိုးရိမ်မှုတွေလည်းတိုးလာနေတာတွေ့ရပါတယ်။ဒါကြောင့်မလို့လေဒီကိစ္စနဲ့ပတ်သက်ပြီးတော့သွားရှင်နေရေးလာကြတာပါ။ပထမအဦးဆုံးကျမတို့ဒီလုံခဲ့တဲ့ရက်ပိုင်းအတွင်းမှာဒီရခိုင်ပြည်မှာကူးစက်မှုတွေစတင်ပြီးတော့တိုးပွားလာပြီဆိုတဲ့သတင်းကြကြချင်းရေးလာတဲ့သွားရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါ။အဲဒီကအစပိုင်းဖြစ်ပါရဲ့နော်။ဒီသွားရှင်ကရခိုင်ပြည်နယ်ကြောက်တော်နယ်ကသွားရှင်မှာ
မင်္ဂလာပါကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်နယ်ကဖြစ်ပါတယ်အခုစစ်တွေမှာကိုဗစ်လူနာအသစ်တွေထပ်တွေ့ပြီးဆရာဝန်ကအစတရားဝင်တယောက်ထပ်တိုးနေလို့မြို့ကတော့လော့ခ်ဒေါင်းချထားရတဲ့အခြေအနေရောက်နေပါပြီကျွန်တော်တို့ကြောက်တော်မှာလည်းဘယ်နေ့ဘယ်အချိန်ရောဂါမတွေ့ဘူးလို့အတိအကျပြောလို့မရပါဘူးဘာဖြစ်လို့လဲဆိုတော့စစ်တွေမှာရောဂါလက္ခဏာမပြခင်ကတည်းကစစ်တွေနဲ့ကြောက်တော်အသွာအလာအဝင်အထွက်နေ့စဉ်မပြတ်ရှိနေလို့ပါပဲအဲဒါကြောင့်ပြည်သူတွေလည်းအရန်ကြောက်နေကြပါတယ်အဲ့လိုကြောက်နေကြလို့လေအခုကျွန်တော်တို့စီမှာတစ်မျိုးနဲ့တစ်မျိုးတရွာနဲ့တရွာအသွားလာပိတ်ထားပြီး home stay တန်တက်ထားပါတယ်ကျွန်တော်တို့စီမှာ internet line 2G ပဲဖွင့်ပေးထားလို့ဘာသတင်းမှမတက်ပဲအဝိုင်းနဲ့လဲနေပါတယ်အခုစာပို့တာတော့ line ကောင်းအောင်နားရည်အနေငယ်စောင့်ပြီးပို့ရတာပါဒါကြောင့် covid-19 information ကိုနားရည်မိနစ်မပြတ်သိရဖို့အတွက်ကျွန်တော်တို့လို 2G ပဲဖွင့်ပေးထားတဲ့မြို့တွေကို internet line တွေပြန်ဖွင့်ပေးဖို့သက်ဆိုင်ရာအစိုးရတည်စီဖို့တောင်းဆိုပါရယ်ဒီအကြောင်းအရာကိုသက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေတည်စီဖို့ message အစီအစဉ်ကမဟုတ်ပဲတရင်နဲ့ထည့်ပေးစီချင်ပါတယ်အားလုံးကိုအထူးပဲမေတ္တာရပ်ခံပါရယ် VOE ဌာနကလူတွေအားလုံးကိုကျန်းမာလို့စိတ်ချမ်းသာကြပါစေ
သူတို့ဒီတော့မှလည်းဘရော့ကူးဆက်မလဲဆိုပြီးတော့ပထမဦးဆုံးဒီစစ်တွေမှာစတင်ကူးဆက်ပြန်သွားတော့ဒီသွားရှင်စိုးရင်ပြောရေးလာတာဖြစ်ပါတယ်ဒီဌာနကလူတွေအားလုံးကိုကျမ်းမာစိတ်ချမ်းသာပါစေလို့ဆုတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ဒီတော့ရှင်ကရခိုင်ဒေသမှာသတင်းတွေရဖို့အတွက်ဒီအင်တာနက်ဆက်သွယ်ရေးကအထူးလိုအပ်ပါတယ်လို့ပြောလာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ VOE ကနေပြီးတော့ဆွေးနွေးတင်ဆက်ထားတဲ့ရုပ်မြင်သံကြားကလည်းထုတ်လွှင့်ပေးတာဖြစ်ပါတယ်ကျမတို့နောက်ပြီးတော့ဒီကနေ့တင်းငွေနေ့မှာပဲရုပ်မြင်သံကြားကထုတ်လွှင့်ပေးသွားတဲ့တွေ့ဆုံမိ мян ငန်းကိုကျမတို့ review ကနေပြီးလဲထပ်ဆက်ဖော်ပြပေးတာဖြစ်ပါရဲ့အကြောင်းကတော့ဒီ covid ကပ်ဘေးစစ်ဘေးတင်နေတဲ့ရခိုင်ပြည်နယ်မှာအင်တာနက်ကိုဆက်လက်ကန့်သတ်ပေးထားခြင်းဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးအကြက်တဲကာလအင်တာနက်လွတ်လပ်ခွင့်ရှိဖို့အတွက်ဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးထားတာဖြစ်ပါရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နှုတ်ရှားတဲ့အတန်းဖွဲ့ကအမှုဆောင်ဒါရိုက်တာမောင်ဆောင်ခန့်နဲ့ကိုအောင်လွင်ဦးအွန်လိုင်းကနေပြီးဆက်သွယ်မိ мян ထားတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ကိုနားဆင်ပြီးတော့သူရဲ့ကိုပိုင်ထင်မြင်ချက်တွေကိုပြန်ပြီးရေးလာကြတဲ့သွားရှင်ရဲ့ဒီမှတ်ချက်တွေကိုဖော်ပြပေးသွားခြင်းပါလေကိုစစ်ဆိုတဲ့သွားရှင်ကတော့
အစိုးရမှတောင်းရင်အပြေအဝရှိတယ်အခုလိုချိန်မှာစကလုံးလှလှတွေတုံးပြီးတော့မလက်ပတ်နေတော့အင်တာနက်လိုင်းပိတ်ထားမျက်နှာရှော့ထားလို့ပြည်သူတွေကောင်းကျိုးခံစားအသက်အိုးရင်စီးစိတ်လုံးလုံးလဲလို့ပြောဆိုတာဒုနိုင်ငံမှာပဲကြားဖူးရဲ့ theory ဖြစ်ပါတယ်။အရန်ကြီးကိုရက်ဆက်ပြီးတော့လူသားမဆန်ကြတာပါ။ဒါလားပြည်သူအစိုးရစစ်တပ်ရဲ့ကျူးလွန်တဲ့ရာဇဝင်မှုတွေကိုကာပါပီးနေတဲ့အစိုးရပဲဖြစ်ပါတယ
်။ဒါကတော့ရခိုင်ပြည်နယ်ကအင်တာနက်ဆက်သွယ်မှုတွေကိုဒီပိတ်ထားလို့စိတ်ဆိုးဒေါသထွက်နေတဲ့သွားရှင်ကိုစစ်ရဲ့ဒီသူရဲ့ဟိုထင်မြင်စားချက်ကိုဖော်ပြပေးတာပါအဲ့မှာအလွမ်းရရင်ခုန်တယ်ဆိုတော့ဒီ Facebook account ပိုင်းရှင်ကလည်းအခုလိုလာရေးပါတယ်သူကဟုတ်ပါတယ်အခုလိုကျမ်းမာရင်းနဲ့ပတ်သက်လို့ internet ကိုအစိုးရကပြန်ဖွင့်ပေးတင်ပါတယ်တဲ့ဟာသူရဲ့ဒီအစိုးရက internet ကိုဒီလိုအခြေအနေမျိုးမှာအထူးပြန်ဖွင့်ပေးတင်တယ်ဆိုပြီးဒီသွားရှင်ရေးလာတာပါနောက်ထပ်သွားရှင်ကတော့ဒီလိုမျိုး internet ပိတ်ထားတာပေါ့မှာအစိုးရကပြန်ဖွင့်မယ်လို့သိမတင်အောင်သူရဲ့အမြင်ကိုရေးလာပါတယ်ဆိုင်းမောင်ဆိုတဲ့ရှင်မသူကစစ်ပြီးမှပြန်ရမယ်စကေးမြင်နေတယ်စစ်မင်းမငိမ့်တရွေတော့ညော်အဲ့လိုဖြစ်မယ်စစ်ပွဲတွေပြီးသင့်ပြီတစ်ဖက်သက်အပြည့်ရက်ဖို့သွားပြောနေရင်တော့အယူပဲတဲ့နှစ်ဖက်စလုံးရက်မှအပြည့်မှန်ရပါမယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံကဒီရခိုင်ဒေသကစီရေးပြည်ဖက်ကြီးပြီးတော့မှပဲဒီအင်တာနက်လိုင်းတွေပြန်ရနိုင်မယ်ဆိုပြီးတော့မှန်းကျင်နဲ့ပြောထားတာဖြစ်ပါရင်မမဆိုရဲ Facebook account ပိုင်းရှင်ကတော့ဖုံးမတုံးတဲ့ဒေါ်ရဲကပြည်သူတွေဒုက္ခတဲ့စခန်းကပြည်သူတွေလူများရဲ့ရက်ွယ်စင်ကြေဘုံတွေစီကိုထီဒီကိုဗစ်အကြောင်းနောက်ပြီးတော့ကိုဗစ်ပညာပေးလက်ကမ်းစာဆောင်တွေပို့နိုင်ရင်ပိုကောင်းမယ်တဲ့ရောဂါအကြောင်းကာကွယ်နေနေထိုင်နေသတင်းပို့စနစ်စသဖြင့်ပါဝင်တင်ပါတယ်လို့ပြောသွားပါတယ်သူကဒီလိုအစိုးဆုံးအချိန်ကြီးဒီအင်တာနက်ပိတ်ထားပေမဲ့လည်းဘလို့တစ်ဖက်တစ်လမ်းကနေပြီးတော့ဒီပြည်သူတွေကိုကျန်းမာရေးအသိပညာပေးမှုတွေလုပ်နိုင်လဲဆိုတာပြောသွားတာဖြစ်ပါတယ်ဒီကိုအောင်လုံးနဲ့တွေ့ဆုံမေးမြန်းခဲ့မှာလဲဒီဖြစ်ကြတဲ့မောင်ဆောင်ခါကဒီလိုအခြေအနေမှာလူတို့ကဒီအင်တာနက်ကိုပဲအဓိကအားကိုးနေရတာဖြစ်တဲ့အတွက်ကြောင့်မို့အင်တာနက်ကနေပြီးတော့လူလူစီကိုတယ်လီဖုန်းတွေကတစင်ဒီကျန်းမာရေးအချက်လက်တွေကိုပို့ပြီးလှင်လင်းမြန်မြန်နဲ့လွယ်လွယ်ကူကူရရှိနိုင်တဲ့အတွက်ကြောင့်မို့အင်တာနက်ကဒီလိုအကျက်တဲအချိန်မျိုးမှာရခိုင်ပြည်နယ်အတွက်အထူးအရေးကြီးပါတယ်လို့ဖြေကြားသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲပြောလာရင်နောက်ထပ်သောရရှင်ထမ်မြန်ကတော့ကိုဗစ်ကိုအသိပညာပေးလှုံ့ဆော်ပေးနေတဲ့အဖွဲ့ကြီးတဲ့
လူတွေပေါ်စနေကြရတဲ့အတွက်များများလှုံ့ဆော်ပြီးပါအခုညတောင်းပါတယ်ကိုတယောက်တည်းကောင်းနေလို့မရပါဘူးဆိုပြီးတော့တိုက်တွန်းသွားပါတယ်ဒါကတော့ရခိုင်ဒေသကိုဒီအင်တာနက်ဒီမြန်မာ့အင်တာနက်ဆက်သွယ်ရေးစနစ်ကိုပိတ်ထားတဲ့ဖြစ်တဲ့အတွက်ကြောင့်မလို့လူတွေဝေဖန်နေကြတာဖြစ်ပါတယ်ဒါမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုပြောသွားရတဲ့သူတွေနဲ့သဘောထားမတူဝင်တဲ့ရေးလာတဲ့သွားရှင်တယောက် ရေဒီယို FI လမ်းတွေက24တားကြီးအချိန်နဲ့တပြင်းညီလွှင့်ပေးနေတဲ့ကိုဗစ်သတင်းတွေကိုရခိုင်ကမသိကြဘူးရဲ့ NLD အစိုးရကကိုဗစ်ကာလအတွင်းရခိုင်တွေမငတ်ဖို့ထောက်ပံ့ခြင်းနဲ့ရိတ်ခါအပြင်ယောဂကူးစက်မှုမြင့်မားတဲ့ရခိုင်ပြည်မှာကာကွယ်ကူတာရေးပြန်လည်ထူထောင်ရေးတွေအသေးအံလုပ်နေရခြင်းမှာမောင်ဆောင်ခါတို့ကလည်း 2G ပဲရလို့တကြီးကြီး 4G များရလို့ကတော့ခင်ဗျားတို့ရခိုင်မှာ AA ရဲ့လက်ဆွဲအင်တာနက်သုံးပြီးတော့ဖောက်တဲ့ဘုံတွေပေါက်လိုက်မှတကြီးကြီးပဲခင်ဗျားတို့ AA ကိုပြောလိုက်ပါ4G လိုချင်လို့ရှိရင်ကို့တာဝန်နိုင်တဲ့ကိုလာပါလို့
ဟုတ်ကဲ့ပါဒါကတော့ဒီသူရောင်းဆိုတဲ့ Facebook account ပိုင်ရှင်ရဲ့အမြင်ရှုထောင့်ကနေပြောလာတာပါဒီသူရောင်းရှင်ပြောသလိုဆိုရင်တော့ AA ကိုပြောလိုက်ပါ 4G လိုချင်ရင်ဆိုလို့ရခိုင်ပြည်သူတွေတော့ဒီစာကိုနားထောင်ပြီးပါနည်းနည်းတော့စိတ်ဆိုးကြမယ်လို့ကျွန်မထင်ပါတယ်ဘာလို့လဲဆိုရင်တော့အခုဖြစ်နေတာရခိုင်ပြည်နယ်ကဒီလူတွေများလူထုအများခံစားနေရတဲ့ကိစ္စဖြစ်ပြီးတော့ဒီကိုဗစ်ရောဂါကူးစက်တာကရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ဒီပြဿနာတစ်ခုလည်းမဟုတ်ပါဘူးနော်ရခိုင်ပြည်သူအလုံးပြောရရင်တော့ရခိုင်ပြည်သူတွေမကပဲနဲ့ဒီမြန်မာနိုင်ငံတစ်ခုလုံးမှာပြန့်နှံ့နေတဲ့ဒီမြန်မာတိုင်းနိုင်ငံလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်ပါတယ်ရှင်။ဒါမို့ဒီမှာသူပြောထားတယ်ပေါ့နော်ဒီအခုတွေးဆမိမြန်ကမှာဖြေကြားတဲ့မောင်ဆောင်ခါလည်းပြောထားပါတယ်။အခုခေတ်မှာကရေဒီယိုအင်တာနက်ကအဓိကဒီအဝေးရောက်နေတဲ့သူတွေအတွက်ဟိုအင်တာနက်လောက်အဆင်မပြေဘူးလို့ပြောထားပါတယ်။တစ်ဖက်ကကြည့်တော့လည်းသူပြောတာဟုတ်ပါတယ်ရှင်။ဘာလို့လဲဆိုရင်တော့ရေဒီယိုနားထောင်မယ်ဆိုရင်ရေဒီယိုဖမ်းဖို့အတွက်ဒီကိုကအိမ်မှာရှိရမှာဖြစ်ပါရဲ့။နောက်ပြီးတော့လုံမြန်တန်ကြားဆိုလည်းတွင်ပေးတဲ့အချိန်နဲ့လူအားစောင့်ပြီးတော့နားထောင်ရမှာဖြစ်ပါရဲ့။နောက်ပြီးတော့စောင့်ဝင်နေရေးအကြောင်းအနေနဲ့ဒီအပြင်ထွက်ပြီးတော့သွားလာနေကြတဲ့သူတွေကအထူးသဖြင့်မြန်မာနိုင်ငံမှာနှီးပညာပြောင်းလဲလာတဲ့အချိန်ကစပြီးတော့လက်ကင်ဖုန်းတွေကနေပြီးတော့အင်တာနက်ကိုအလွယ်တကူဒီ Facebook ပေါ့နော်အထူးသဖြင့် Facebook စာမျက်နှာကိုဝင်ရောက်နိုင်ပြီးတော့အိတ်ကနေပြီးတော့သတင်းတွေကိုအချိန်မရွေးကြည့်လို့ရတာဖြစ်ပါရဲ့ဒါကြောင့်မလို့ဒီလူအများကလည်းနေ့စဉ်နေ့တူဟာအတွက်စာဝင်နေရေးအတွက်လှုပ်ရှားနေကြတဲ့လူများကလည်းအင်တာနက်ကိုအဓိကအသုံးပြုလာတာပဲဖြစ်ပါရဲ့ရှင်တမောမြန်မာနိုင်ငံမှာဒီကိုဗစ်ရောဂါကပြည်ရင်းကူးစက်မှုဖြစ်နေရောက်ရှိလာပြီးတော့ပြည်ရင်းကူးစက်မှုဆိုတာကတော့နိုင်ငံခြားကနေတလာတဲ့လူတွေစီကပါလာတာမျိုးမဟုတ်ဘဲနဲ့ဒီလူအောင်တိုင်းဝိုင်းခြားဟိုသွားဒီသွားလုံနေတဲ့နေထိုင်နေရက်ွက်ထဲမှာနေထိုင်နေတဲ့သူတွေအချင်းချင်းကူးစက်ပြန့်နှံ့မှုကိုခေါ်တာဖြစ်ပါတယ် community spread ပေါ့နော်ဒီပြည်တွင်းကူးစက်မှုဖြစ်ကိုရောက်ရှိလာတဲ့ covid ရောဂါအရင်ကဆိုရင်တော့မြန်မာနိုင်ငံကဒီနိုင်ငံသားပြည်နေစီမှာပဲရှာဖွေတွေ့ရှိတာဖြစ်ပါတယ်ဒီလိုမျိုးပြည်တွင်းကူးစက်မှုဖြစ်ကိုရောက်လာတဲ့ covid virus ကအရင်တစ်ခေါက်နဲ့မျိုးရိုးဗီဇာကွဲပြားခြားနားမှုတွေရှိနေပြီးတော့ကူးစက်မှုလွယ်ကူလို့လူမှုအနေနဲ့ပို့ပြီးတော့သတိပြုဖို့လိုတယ်ဆိုပြီးတော့ကျန်းမာရေးကျန်းကျင်သူတွေကတော့အကြံပြုပါတယ်ရှင်သောရရှင်ရဲ့ပေးစာရဲ့မှတ်ချက်တွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။တိကျသောရရှင်ကိုမြန်မာတခြားနေ့တစ်ပုံနဲ့ဆက်ပြီးတော့ဖျော်ဖြေသွားဖို့ရှိပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေရဲ့လက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်တာရယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Sinesi ကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဒီတော့ဒေတာငါးရဲ့ဒေါ်ရရှင်တောင်းဆိုလာတဲ့တခြင်းလေးနဲ့ဒေါ်ရရှင်ကိုဖျော်ဖြေပေးကြပါရဲ့နော်ဒေါ်ရရှင်တယောက်ကသူနာမည်တော့ရေးမထားပါဘူး UM မှာအလုပ်လုပ်နေတဲ့မက်ရီမွန်အတွက်ခင်မတို့တည်ဆူထားတဲ့လွမ်းဆိုတဲ့တခြင်းလေးနဲ့လက်ဆောင်ပါကြပါတယ်တဲ့ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီ
ကျွန်းအင်္ဂါမဲ့ရီမွန်အတွက်တောင်းဆိုတဲ့ဒီသချင်းလေးနဲ့ဖြောပြပေးကြပါရဲ့နော်ခင်မောင်တို့တီဆိုတဲ့လွမ်းဆိုတဲ့သချင်းကိုတော့ရှင်ဒီအားလုံးနှိမ့်ချခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးရှင် ဆိုထားတဲ့လွမ်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် ဗီဒီယိုညမပိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်တာပါကျမတို့လွှတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေဒီလိုဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာမှာရော Facebook မှာရောပြန်ပြီးတော့နားဆင်နိုင်ပါတယ်နော် ကျမတို့ website လိပ်စာက bambi.vionews.com ဖြစ်ပါတယ် ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင် တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာအထဲကိုထွင်းဖောက်မြင်နိုင်တဲ့အဆင့်မြင့်နည်းပညာသုံးမှန်လုံအင်တာတွေကိုအများပြည်သူအသုံးပြုဖို့အတွက်စမ်းသပ်နေပါတယ်။ဂျပန်နိုင်ငံကဇင်ဖုံးကြီးတစ်ပါးဟာဗုဒ္ဓဘာသာကျမ်းစာယွတ်တာကိုခေတ်သစ်ဘီဘောက်စ်ပုံစံဖန်တီးရွတ်ဆိုနေပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းလေးကိုကျွန်တော်ကိုငင်းချမ်းနဲ့မက် ဒီနိုင်ငံမှာအထဲကိုဖောက်ခွင်းနေနိုင်တဲ့စစ်ရင်ပြညာသုံးစာလုံးအင်တာတွေကိုအများပြည်သူသုံးပြနိုင်ဖို့အတွက်ဆန်းသပ်နေပါတယ်။အတွာလာများတဲ့ပန်းချန်နေရာတွေမှာတိစောက်မှာဖြစ်ပြီးတော့မှန်နဲ့စောက်ထားတဲ့အတွက်ခေးပဲလေးလံကအထဲကိုမြင်နိုင်ပါတယ်။ဒါပေမဲ့အသုံးပြတဲ့သူကအထဲကိုဝင်သွားပြီးတကားကိုလော့ချလိုက်မယ်ဆိုရင်တော့ဒီမှန်တွေဟာအလိုအလျောက်အချီကနေအနောက်အဖြစ်ကိုပြောင်းသွားမှာပါ။တကားတော့ခက်ထားသူကြီးကတော့ဒီမှန်တွေရဲကနေအထဲကိုမြင်နိုင်မှာမဟုတ်ပါဘူး။ဒီအများပြည်သူသုံးအင်နာတွေကိုအခုလောလောဆယ်ထိုကျိုမျိုးရှိဘူးရရက်ွက်ကပန်းချန်တစ်ခုမှတက်ဆင်ထားပြီးပို့ပြီးတော့တန်ဆင်စီဖို့နဲ့ဖေးခင်းလုံးကြုံစီဖို့အတွက်ရည်ရွယ်တိစောက်ထားတာပါ။နီပွန်ဖောင်ဒေးရှင်းကဥဆောင်ဖန်တီးတာဖြစ်ပြီးတော့နောက်ထပ်နေရာ18နေရာမှာလည်းအခုလိုပဲတန်ရှင်ဖေးခင်းနဲ့အများပြည်သူသုံးအင်နာတွေကိုဆက်ပြီးတော့စောက်သွားဖို့ရှိနေပါတယ်ရှင်။
ဂျပန်နိုင်ငံကဂီတအနုပညာရှင်တယောက်လည်းဖြစ်တဲ့ဇင်ဖုန်ကြီးတစ်ပါးဟာဗုဒ္ဓဘာသာကျမ်းစာရွတ်ဖတ်တာကိုခေတ်သစ် Beatbox ပုံစံနဲ့ဖန်တီးရွတ်ဆိုနေပါတယ်။အသက်38နှစ်အရွယ်ယူကာစုအာကာဆာကာဟာဇင်ဗုဒ္ဓဘာသာဖုန်ကြီးအဖြစ်လဲတင်ကြားလေ့ကျင့်ခဲ့သူတယောက်ဖြစ်ပြီးတော့သူ့ရဲ့ Beatbox တရားတွေရွတ်ဆိုတဲ့ဗီဒီယိုဟာ YouTube မှာပေါက်သွားခဲ့တာပါ။ကိုရိုနာကပ်ရောဂါကာလအစပိုင်းတုန်းကဂျပန်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာခဲ့ရတဲ့အချိန်ကစပြီးအာဆာကာရဲ့ဖုန်ကြီးအလုပ်ရောဂီတအနုပညာရှင်အလုပ်ကိုရပ်တန့်ခဲ့ရပါတယ်။ဗုဒ္ဓရဲ့သင်ကြားမှုတွေကိုဂျပန်နိုင်ငံကလူတွေသာမကတကဘာလုံးကလူတွေစီပါရောက်ရှိဖို့အတွက်သူ့ရဲ့ကိုယ်ပိုင်နည်းနဲ့ကြိုးစားနေတာလို့အာကာဆာကာကပြောပါတယ်ခင်ဗျာ
။ဂျပန်နိုင်ငံထိုကျိုမြို့မှာပဲကိုရိုနာကပ်ရောဂါကာလအတွင်းအခေါင်းတလာတဲ့ဝင်ပြီးတရေအချောက်ခံနေကြတဲ့သူတွေအတွက်ကုမ္ပဏီတစ်ခုကဖန်တီးပေးထားပါတယ်။ကိုဝါကာရာဆက်ထိုင်တရေချောက်သူများကုမ္ပဏီကစီစဉ်တာဖြစ်ပြီးတော့အရှိ6ပေခွဲရှိတဲ့မှန်လုံအခေါင်းထဲမှာဝင်အိပ်ပြီးအပြင်ကတရေချောက်တာကိုခံရမှာပါ။အခေါင်းတလာထဲမှာဝင်နေတော့တရေပုံမြင်မျိုးနားဆင်ရမှာဖြစ်သလိုအထဲမှာလက်အတုနဲ့အတုခံရတာမျိုးအပြင်ရေနဲ့ဖြန်းခံရတာမျိုးတွေလည်းပါပါတယ်။ပြီးခဲ့တဲ့အပတ်ကျုံးကလည်းသူတို့အဖွဲ့ကပဲကားနဲ့လာကြတဲ့သူတွေကိုစုံပြီးဖောက်ကောင်တွေ၆လက်နဲ့ပုံစံမျိုးစီစဉ်ဖန်တီးခဲ့ပါသေးတယ်။အခုလိုခေါင်းတလာထဲမှာတရေချောက်ခင်ကျင်ကြတဲ့သူတွေအတွက်ကတော့ဂျပန်ယန်ငွေ800အမေရိကန်ဒေါ်လာနဲ့ဆိုရင် $10 နီးပါးကျတဲ့မှာဖြစ်ပြီးပြီးခဲ့တဲ့အပတ်ကျုံးက2ရက်အတွင်းမှာလက်မှတ်တွေအကုန်ရောင်းထွက်ခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံကက်ရှမီးယားဒေသကအင်တာနက်မရတဲ့စာသင်ကျောင်းတွေမှာကျောင်းသားတွေဟာအပြင်ဘက်မြက်ခင်းပြင်မှာစာသင်နေကြပါတယ်။ပြီးခဲ့တဲ့9လတာကာလအတွင်းကျောင်းပိတ်ထားခဲ့တဲ့ကာလတွေအတွက်ပါသင်ခန်းစာတွေကိုပြန်လိုက်သင်နေကြရတာပါ။ကလေးတွေတယောက်နဲ့တယောက်ခက်ခွန်ခွာရှိစေဖို့မြေပြင်ပေါ်မှာ4000ကွက်လေးတွေဆွဲထားပြီးစာသင်ပေးနေကြတာပါ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်ဖို့အတွက်ကျောင်းတွေကိုပိတ်ထားပြီးအွန်လိုင်းကနေပညာသင်ကြားရေးကိုလုံးဆောင်နေတာပါ။ဒါပေမဲ့အင်တာနက်နဲ့ကွန်ပျူတာလိုလျှက်စစ်ပစ္စည်းတွေမတက်နိုင်တဲ့စင်းရဲတဲ့မိသားစုတွေအတွက်ကတော့အွန်လိုင်းပညာသင်ကြားရေးကမဖြစ်နိုင်ပါဘူး။အိန္ဒိယနိုင်ငံကဂျမူးနဲ့ကက်ရှမီးယားဒေသဟာဝေးလံခေါင်းတည်ပြီးအင်တာနက်လည်းမရတဲ့အတွက်ကလေးတွေဟာအခုလိုစာသင်ခန်းအပြင်မှာပဲစာသင်ကြရတာပါ။မနစ်ကလည်းဒီဒေသနှစ်ခုကိုနှစ်ချမ်းပိုင်းပြီးဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့အပြင်အထူးအခွင့်အရေးတွေကိုလည်းရုပ်သိမ်းလိုက်တဲ့အတွက်ကလေးတွေပညာသင်ကြားရေးရပ်တန့်ခဲ့ရပူပါတယ်ခင်ဗျာ။
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ။အိန္ဒိယနိုင်ငံမှာတနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်အကူးစိုက်ခံရသူ 9,900 နီးပါးဖြစ်သွားပြီးဒါဟာကမ္ဘာမှာဒီကာယောဂါဆက်ဖြစ်ချိန်ကစပြီးတရက်အတွင်းအကူးစိုက်ခံရသူအများဆုံးဆန်ချိန်တင်သွားပါတယ်။တရက်ကိုအကူးစိုက်ခံရသူ 9,000 ခွဲကျော်ဖြစ်နေတာအခုဆို4ရက်ဆက်တိုက်ရှိပါပြီ။လူရေ 1.4 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာဒီယောဂါကူးစက်မှုတတိယအများဆုံးဖြစ်ပြီးအကူးဆက်ခံသူစုစုပေါင်း 3,000 ခွဲကျော်ရှိပြီးတည်ဆောင်းရသူက 6,000 ခွဲနီးပါးရှိနေပါတယ်။ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာ Black Lives Matter ဆန္ဒပြသူတွေနဲ့သမ္မတ Donald Trump ကိုထောက်ခံသူတွေကြားအရေးကြီးဖြစ်ပွားရာကနေစနေနေ့ညပိုင်းမှာအမျိုးသားတအူးတနတ်မှန်တည်ဆောင်းခဲ့ရပါတယ်။ Portland ရဲချုပ်ကတော့အခုလိုအကြမ်းဖက်မှုဟာလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့ဒီကိစ္စအတွက်တာဝန်ရှိသူကိုဖမ်းမိဖို့အတွက်ကြိုးစားနေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာမနေ့ကညအထိထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူနောက်ထပ်26ဦးရှိပြီးအခုဆိုအကူးစက်ခံရသူကစုစုပေါင်း985ယောက်ရှိနေပါပြီ။အဲ့ဒီထဲက21ဦးကရခိုင်ပြည်နယ်ကဖြစ်ပြီးနောက်5ဦးကရန်ကုန်တိုင်းကပါ။လာမယ့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်အမည်စင်းထွက်လာချိန်မှာရခိုင်ပြည်နယ်တပ်တော်မှတူကတော့ရွေးကောက်ပွဲပိတ်ပင်ခံရပါတယ်။ကျောက်ဖြူမြို့နယ်အမှတ်ဦးဖိုးဆန်ရဲ့သားတန်ကြက်ကားတက်ကဘုံမူအောင်မြင်ဆိုးအနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကအေးရခိုင်လက်နက်ကင်ဖွဲ့ရဲကူးပြောင်းသွားတဲ့အတွက်လက်ရှိသူ့ရဲ့မဲဆန္ဒနယ်မြေအမှတ်နှစ်မှာဝင်းပြီးပြိုင်ဖို့အတွက်ပယ်ဖျက်ခံလိုက်ရတယ်လို့ရခိုင်မျိုးသားပါတီ ANP ပြောခွင့်ရကပြောပါတယ်။တနင်္လာနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.